Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အတန်ကနေ2024ခုနှစ်ဒီဇင်ဘာလ5ရက်ချက်သားရညအစီအစဉ်တွေကိုမြန်မာဘာသာအစီအစဉ်တွေနဲ့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ line meter 1925 32ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမြမ
မင်္ဂလာညချမ်းပါရှင်ကျမကတော့ဆုမြတ်ပါပါတောင်ကိုရီးယားသမ္မတကိုလွှတ်တော်မှာဒီတရားစွဲသင့်မသင့်မဲခွဲဆုံးဖြတ်တဲ့အခါကျရင်ထောက်ခံမဲ့ပေးမှာမဟုတ်ဘူးလို့သမ္မတရဲ့အာဏာရပါတီကပြောလိုက်ပါတယ်ဂါဇာကမ်းမြောင်ဒေသမှာတော့အစ္စရေးကဒီလူမျိုးပုတ်တုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ Amnesty လူ့အခွင့်အရေးဖွဲ့ကြီးကဒီကနေ့အစီရင်ခံစာထုတ်ပြန်ပြောလိုက်ပါတယ်တခါဒီထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်အနေနဲ့စီးမကြော်ဖို့အတွက်တရုတ်ကပြောကြားလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
ကျေးဇူးပါမဆင်မြတ်မွေအခုလိုသတင်းတွေအပီမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ကချင်ဘက်ဗမော်မြို့သိန်းတိုက်ပွဲဆက်တင်းထန်နေတာကို KIO နဲ့နှိစက်သူက
တိုက်ပွဲတော့ဒီနေ့တနေ့ကိုဆက်ဖြစ်နေသေးရဲ့တေရလည်းပြည်သူ10ရောက်တော့တေရကြတော့ချိရည်လည်းများတယ်တဲ့ပိမိမျိုးထပ်ပြီးလို့များရတယ်ရှိတယ်တဲ့ဗမော်မြို့ဘက်လည်းဝိုင်းမီတိုက်နေတယ်ဒီကြောင့်တိုက်ခိုက်ရတယ်ရှိတယ်
နောက်ရခိုင်ဘက်မှာလဲဂွားနယ်တောင်ကုတ်ကိုစစ်ကောင်စီလေကြောင်းကဘုံကျဲတိုက်ခိုက်နေပါတယ်ဒါအပြင်အမေရိကန်နိုင်ငံသားဆရာဒေါ်နတ်ဇော့ကိုမင်္ဂလာတုံမြို့နယ်ခရိုင်တရားဥပဒေဒီနေ့ရုံးထုတ်လိုက်ပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့ကျသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာတွေကိုစက်တိုင်နှာစင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုမဆုမြတ်မွနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာစေအုပ်ချုပ်ရေးထုတ်ပြန်ခဲ့တဲ့ဒီတမ္ပရယွန်ဆုတ်ကယိုကိုလွှတ်တော်ရဲမှာဒီတရားစွဲသင့်မသင့်အဆိုတင်သွင်းတဲ့အခါမှာဒီထောက်ခံမှာမဟုတ်ဘူးဆိုပြီးတော့တမ္ပရရဲ့အာဏာရပါတီကပြောကြားလိုက်ပါတယ်။တမ္ပရယွန်ရဲ့လုံရအပေါ်သူအံ့ဩတုန်လှုပ်ခဲ့ရကြောင်းနဲ့တမ္ပရကိုပါတီကနေနှုတ်ထွက်ဖို့သူပြောခဲ့တယ်လို့အာဏာရ People Party ခေါင်းဆောင်ဟန်ဒေါင်ဟျွန်းကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်။ဒါပေမဲ့အတိုက်အခံ Democratic Party ဘက်ကတင်သွင်းတဲ့ဒီတမ္ပရကိုတရားစွဲရေးဆုံးဖြတ်ချက်မူကြမ်းကိုတော့ PPP ပါတီဝင်လွှတ်တော်အမတ်108ယောက်လုံးကထောက်ခံမဲ့ထဲမှာမဟုတ်ဘူးလို့ပါတီခေါင်းဆောင်ဟန်ဒေါင်ဟျွန်းရောလွှတ်တော်တွင်ပါတီကောင်းဆောင်ချုံကျုံဟွန်းကပါပြောကြားပါရယ်တမရပေါ်တရားစွဲသည်မတဲ့အဆိုပြုချက်ကိုစနေနေ့မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်လွှတ်တော်အမတ်နေရာ300ရှိတဲ့တောင်ကိုရီးယားလွှတ်တော်မှာအတိုက်အခံဒီမိုကရက်တစ်ပါတီကလူများစုဖြစ်ပြီးတော့အဆိုပြုချက်အတည်ပြုနိုင်ဖို့အတွက်ကအာနာယ PPP ပါတီကထောက်ခံမဲ့အနည်းငယ်သာလိုအပ်ပါတယ်တချိန်တည်းမှာပဲတမရယွန်ဆုတ်ယိုစီအုပ်ချုပ်ရေးကြီးညာခဲ့ပြီးတဲ့နောက်လွှတ်တော်ကိုတက်တွေဆေလွတ်ဖို့အရင်ကာကွယ်ရေးဝင်ကြီးကင်မြုံဟျွန်းကအမိန့်ပေးခဲ့တယ်လို့ကာကွယ်ရေးဒုဝင်ကြီးကင်ဆောင်ဟိုးကဒီကနေ့လွှတ်တော်ကြားနာပွဲမှာပြောပါတယ်စီအုပ်ချုပ်ရေးဦးဆောင်အကောင့်ထဲဖော်ရမယ့်တပ်မှုကြီးအဖြစ်တမရယွန်တာဝန်ပေးခဲ့တဲ့ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးပါကန်စုကလည်းလွှတ်တော်ကိုတက်တွေဆေလွှတ်တာသူမသိဘူးလို့လွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားပါတယ်ကာကွယ်ရေးဝင်ကြီးကင်မြုံညွန့်ကတော့မနေ့ပုတ်ထူးနေတဲ့ကယာရုကလည်းနှုတ်ထွက်သွားပါတယ်။ကာကွယ်ရေးဝင်ကြီးတဲ့အဖြစ်ဗိုလ်ချုပ်ကြီးချွိုင်ပြောင်ဟွတ်ကိုခန့်အပ်တယ်လို့သမ္မတရုံးကဒီကနေ့ထုတ်ပြန်ပါတယ်ရှင်
။ဂါဇာမှာလူမျိုးတုံးတပ်ဖြတ်တယ်လို့ AI အပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့ကြီးကပြောတာကလိန်တာပါလို့ Israel ကပြန်ပြောလိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာ Israel ကလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ DAI Amnesty International အဖွဲ့ကအစိုးရကစားထုတ်ပြန်ဆွဆွဲတာဟာအလေးညာတွေကိုအခြေခံထားတဲ့အစီရင်ခံစာသာဖြစ်တယ်လို့ Israel ကတုံ့ပြန်လိုက်တာပါအစအဆုံးမှားယွင်းတဲ့အစီရင်ခံစာဖြစ်တယ်လို့ပြောပြီး Amnesty International လူ့ခွင့်ရေးအဖွဲ့ကလည်း Immortal စိတ်ဖြတ်စရာကောင်းတဲ့ယူသွန်နေတဲ့အဖွဲ့အစည်းဖြစ်တယ်လို့ပြင်းထန်တဲ့အသုံးအနှုန်းတွေနဲ့ဝေဖန်တိုက်ခိုက်လိုက်ပါတယ်2023ခုနှစ်အောက်တိုဘာ9ရက်နေ့ကစလို့6လကြာလေ့လာပြီး Amnesty International အဖွဲ့ထုတ်ပြန်တဲ့စာမျက်နှာ300နီးပါးပါအစီရင်ခံစာမှာဣသရေးနဲ့ဣသရေးစစ်တပ်ဟာကုလသမဂ္ဂကအထိပယ်ဖွင့်ထားတဲ့လူမျိုးတုံးစီခြင်းနဲ့ရည်ရွယ်ချက်နဲ့ဖြစ်စည်းတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့လုပ်ရက်တွေကိုဖော်ပြထားပါတယ်ဣသရေး1200ထက်မနည်းသေဆုံးခဲ့ရပြီးဒဇဂန်250လောက်ကိုဖမ်းဆီးထားတဲ့ဟာမတ်စစ်သွေးကြားတွေရဲ့တိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့ဣသရေးစစ်တပ်ကပါလက်စတိုင်းတွေနေထိုင်တဲ့ဂါဇာဒေသအပေါ်ကုန်းကျောင်းလေကျောင်းနဲ့တိုက်ခိုက်မှုတွေလုပ်နေတာလို့ဣသရေးဘက်ကတော့ပြောတာပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတကဒီကာကွယ်ရေးဝင်ကြီးဖြစ်တဲ့ရာထားသူနောက်တယောက်စဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းပထမရွေးချယ်ရာထားသူ Pete Hegseth ကတော့အထက်လွှတ်တော်မှသူ့အပေါ်ထောက်ခံမှုရအောင်လို့ဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောနေပါတယ်။လိမ်ပိုင်းဆိုင်ရာမဖွဲ့များလုပ်မှုတွေအရက်အကျွန်အလွန်အကျွန်တောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေရှိနေတဲ့ဒီ Pete Hegseth ကိုပန်တဂွန်အကြီးအကဲယာရုခန့်ရေးမှ Republican လွှတ်တော်အမတ်တချို့ကိုယ်တိုင်မေးခွန်းထုတ်မှုတွေရှိနေပါတယ်။သူ့အနေနဲ့ကာကွယ်ရေးဝန်ကြီးနေရာရဖို့လွှတ်တော်ရဲ့အတည်ပြုချက်လိုအပ်ပါတယ်။စစ်တပ်အရာရှိဟောင်းဖြစ်ပြီးတော့ Fox သတင်းဌာနမှအစီအစဉ်တင်ဆက်သူဟောင်းဖြစ်တဲ့အသက်44နှစ်အရွယ် Hegseth အနေနဲ့စစ်ဖက်ရောကုမ္ပဏီလုပ်ငန်းပိုင်းဆိုင်ရာမှာပါအုပ်ချုပ်ရေးပိုင်းအတွေ့အကြုံမရှိပါဘူး။ American ကာကွယ်ရေးဌာနမှဒီကဘာတဝန်းတာဝန်ထမ်းနေကြတဲ့တပ်ဖွဲ့ဝင်တွေနဲ့အရန်တပ်ဖွဲ့ဝင်စုစုပေါင်း3သန်းနီးပါးရှိတဲ့အပြင်အရက်ဖက်ဝင်တန်း9သိန်းရှိပါတယ်။အခုလိုမျိုးကြီးမားတဲ့ဌာနကြီးကိုအုပ်ချုပ်ရမယ့်သူနဲ့ပတ်သက်လို့အငင်းပွားစရာတွေရှိနေချိန်မှာ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ဒါမှမဟုတ်ရင်လည်း Iowa ပြည်နယ်အထက်လွှတ်တော်အမတ် Johnny Anderson နဲ့အစားထိုးရွေးချယ်ဖို့ Trump ကစဉ်းစားနေတယ်လို့ American သတင်းမီဒီယာတွေမှာသတင်းတွေဖော်ပြပါတယ်။ Hegseth ကတော့အခုရက်ပိုင်းနဲ့အတွင်း American လွှတ်တော်သွားပြီးသူ့ဘော်ထောက်ခံမှုရရေးလွှတ်တော်အမတ်တွေနဲ့တွေ့ဆုံကြိုးပမ်းနေတယ်လို့သတင်းထုတ်သတင်းမားတွေနဲ့သူ့ဘော်နာမည်ဖျက်ဖို့လုပ်နေကြောင်းနဲ့သူ့ဘက်ကတော့နောက်ဆုံးမှမဟုတ်ဘူးလို့ဒီ X လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့ပါတယ်ရှင်။
American ကျမကြီးအာမခံကုမ္ပဏီကြီးတစ်ခုရဲ့အကြီးအကဲတနက်နဲ့ပြစ်ခတ်ပြီးသေဆုံးသွားပါတယ်။ American ကျမကြီးစောင့်ရှောက်မှုအာမခံကုမ္ပဏီ United Healthcare ရဲ့ CEO အကြီးအကဲမနေ့ဘိုဒူးနေ့တုန်းကနယူးယောက်မန်ဟတန်ရက်မှာတနက်ပြစ်ခတ်ရပြီးသေဆုံးသွားတာပါ။ဘိုဒူးနေ့မနေ့ 6:45 မိနစ်အချိန်အနီးနားကဟိုတယ်ကနေကုမ္ပဏီရင်းနှီးမြှုပ်နှံသူတွေနဲ့အစည်းအဝေးလုပ်တဲ့နယူးယောက် Hilton Midtown Hotel ကိုတယောက်တည်းလမ်းလျှောက်လာနေစဉ်ဟိုတယ်အပြင်ဘက်မှာအသက်50အရွယ် Brian Thompson ကိုတနသမားကစောက်နေပြီးပြစ်မှတ်ထားလုပ်ချင်ပြစ်ခတ်ခဲ့တာကိုလုံခြုံရေးကင်မရာတွေမှာတွေ့နိုင်ပါတယ်။ရပ်ထားတဲ့ကားစီးနောက်ကနေတနသမားထွက်လာပြီးလက်နက်ဖက်နဲ့တနက်ကိုကိုင် Brian Thompson ရဲ့နောက်ကျောကိုရည်ရွယ်ပြီးမလှမ်းမကန်းကနေအချင်းကြီးအခောက်အောက်ခါကတနက်နဲ့ပြစ်ခဲ့တဲ့နောက် platform မှာ Brian Thompson လဲသွားတာကိုလည်းဗီဒီယိုမှာတွေ့ခဲ့ရပါတယ်ခင်ဗျာ။
American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11803ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဇင်ဘာလ5ရက်ကြာသပတေးနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရရှင်။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အရှေ့ပိုင်းမှာဒီဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA တပ်တွေအခြေစိုက်နေတဲ့အပေါ်စိုးရိမ်မှုကိုထိုင်းလွှတ်တော်အမျိုးသားလုံခြုံရေးဆိုင်ရာကော်မတီမှဆွေးနွေးမှာဖြစ်ပါတယ်။ UWSA ဝါတပ်တွေထိုင်းနယ်စပ်မှာရှိနေတဲ့ကိစ္စနဲ့ပြီးခဲ့တဲ့စနေနေ့ကထိုင်းငါးဖမ်းသမောတွေကိုမြန်မာရေတပ်ကပြစ်ခတ်ဖမ်းဆီးခဲ့တဲ့ကိစ္စတွေကိုဒီဇင်ဘာလ23ရက်ကျရင်အောက်လွှတ်တော်ကော်မတီမှဆွေးနွေးမယ်လို့ထိုင်းပြည်သူ့ပါတီဒုတိယအကြီးအကဲလည်းဖြစ်ထိုင်းလွှတ်တော်အမျိုးသားလုံခြုံရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Ransom Man Rong ကပြောဆိုမှုကိုကိုးကားပြီးတော့ဒီ Bangkok ပို့စာရင်းစာမှာရေးသားပါတယ်ရှမ်းပြည်မိုင်းတုံမြို့နယ်အတွင်းမှာခြေဆိုင်တဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့စခန်း၉ခုကိုဒီဇင်ဘာ၁၈ရက်နေ့နောက်ဆုံးထားပြီးရုပ်သိမ်းပေးဖို့ထိုင်းစစ်တပ်ကတောင်းဆိုထားပါတယ်။ထိုင်းမျိုးသားလုံခြုံရေးဆိုင်ရာကော်မတီဥက္ကဋ္ဌရန်စီမန်ရုံးကတော့ဝါတပ်တွေဟာဒီမူရစ်ဆေးကုန်ကူးမှုအပါအဝင်နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေလုပ်နေတယ်လို့နာမည်ဆိုးနဲ့ကြော်ကြားတာကိုထောက်ပြပြီးထိုင်းဘက်ကမူရစ်ဆေးဝါးပြဿနာတွေနဲ့ဆက်နွယ်မှုရှိနိုင်တာကိုလက်မခံနိုင်ဘူးလို့သူကပြောကြားခဲ့ပါတယ်။
တရုတ်အနေနဲ့ American စစ်လက်နက်ကုမ္ပဏီတွေကိုတုံ့ပြန်တံခတ်ဖို့ဆုံးဖြတ်လိုက်ပါတယ်။ American ကထိုင်ဝမ်ကိုလက်နက်ရောင်းချတာကိုတုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံက American ရဲ့စစ်လက်နက်ပစ္စည်းရောင်းချတဲ့စစ်ဘက်ဆိုင်ရာကုမ္ပဏီ73ခုကိုတံခတ်ဖို့ဆုံးဖြတ်လိုက်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်တာပါ။ထိုင်ဝမ်သမ္မတလိုက်ချင်းတဲ American နိုင်ငံဟဝိုင်ပြည်နယ်ကိုလာရောက်တာကို American ဘက်ကစီစဉ်ပေးခဲ့ပြီးတဲ့နောက်အဲ့ဒီလိုကြေညာလိုက်တာပါ။American ကတိုင်ဝမ်ကို F-16 တိုက်လေယာဉ်တွေနဲ့ရေဒါတွေအတွက်အထောက်အကူတွေနဲ့အပိုးပစ္စည်းဒေါ်လာ385သန်းကိုရောင်းမဲ့ကိစ္စကို American ကအတည်ပြုခဲ့တဲ့အပေါ်တရုတ်နိုင်ငံဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တဲ့အနေနဲ့အခုလိုတက်ခတ်ပိတ်ဆို့လိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကတိုင်ဝမ်ကိုသူတို့ပိုင်နဲ့နယ်မြေအဖြစ်သတ်မှတ်ထားပြီးတိုင်ဝမ်သမ္မတကလည်းအန္တရာယ်ရှိတဲ့ခွဲထွက်ရေးသမားတယောက်အဖြစ်သတ်မှတ်ကပြည်ပနိုင်ငံတွေနဲ့ဆက်ဆံတာတွေအလုံးကိုဆန့်ကျင်ကန့်ကွက်နေတာဖြစ်ပါတယ်ခင်ဗျာ။
ထိုင်ဝမ်အရေးနဲ့ပတ်သက်လို့ဒီအမေရိကန်အနေနဲ့အမြင်မှားစေတဲ့လုပ်ရက်တွေလုပ်နေတာရပ်ပါလို့တရုတ်ကတိုက်တွန်းလိုက်ပါတယ်။ထိုင်ဝမ်သမရလိုက်ချင်းတန်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်တို့ဆက်သွယ်စကားပြောခဲ့ကြတယ်လို့ထိုင်ဝမ်သမရယုံကဒီကနေ့သတင်းထုတ်ပြန်ပြီးတဲ့နောက်မှာစီးမကျော်ပါနဲ့လို့တရုတ်နိုင်ငံသားဌာနပြောခွင့်ရလီချင်းကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်
။ women 敦促美方认清台独分裂行径对台海和平稳定的严重危害。
သူတို့ထိုင်ဝမ်ခွဲထွက်ရေးသမားဖြစ်သူရဲ့ဒီထိုင်ဝမ်ငြိမ်းချမ်းရေးပြတ်ပြားစေတဲ့လုပ်ရက်တွေကိုအမေရိကန်အသိအမှတ်ပြဖို့အတွက်တရုတ်အနေနဲ့တိုက်တွန်းတယ်လို့ပြောသွားတာပါတရုတ်တပြည်တော်မူကိုဆွဲကင်ထားတဲ့အမေရိကန်ခေါင်းဆောင်တွေအနေနဲ့ထိုင်ဝမ်တီးခြားလွတ်လပ်ရေးလုပ်ရက်တွေကိုဒီမထောက်ခံဖို့နဲ့တရုတ်ပြည်ရဲ့ပြည်တွင်းရေးကိုမဝင်မဆွတ်ဖို့အတွက်ထိုင်ဝမ်ကိုအားပေးရရောက်တဲ့လုပ်ရက်တွေလည်းမလုပ်ပါနဲ့လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီကနေ့ပြောကြားသွားခဲ့ပါတယ်ထိုင်ဝမ်သမ္မတလိုက်ချင်းတန်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်တို့ဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတာကိုထိုင်ဝမ်သမ္မတယုံကထုတ်ပြန်ပေမဲ့အသေးစိတ်ဘာတွေပြောကြတယ်လဲဆိုတာပြောချင်းမရှိပါဘူးတရုတ်နိုင်ငံကထိုင်ဝမ်ကျွန်းဟာသူတို့ပိုင်တယ်လို့အမြဲပြောနေပြီးတနည်းမှာပြန်သိမ့်ပိုက်မယ်လို့လည်းချိန်ချောက်နေပါတယ်အမေရိကန်အနေနဲ့ထိုင်ဝမ်နဲ့တရားဝင်သံတမန်ဆက်ဆက်ရေးမရှိပေမဲ့ထိုင်ဝမ်ကျွန်းအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်နိုင်ရေးအတွက်အထောက်အပံ့ပေးနေတာဖြစ်ပါတယ်ရှင
်ဂျပန်ရွေးဝါဆန်ရဲ့စာကေးကိုကုလသမဂ္ဂရဲ့ UNESCO အဖွဲ့ကြီးကယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့သတ်မှတ်ပေးလိုက်ပါတယ်။ဂျပန်နိုင်ငံရဲ့ဒီစာကေးရက်ကို UNESCO ရဲ့ ICH Drum ရယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့မနေ့ဒီဇင်ဘာ4ရက်ဗိုလ်ဒူနေ့ကသတ်မှတ်ပေးလိုက်တာပါ။ပါရာဂွေးနိုင်ငံလူကယ်မြို့မှာမနေ့ကကျင်းပခဲ့တဲ့ UNESCO ကော်မတီအဖွဲ့ဝင်တွေရဲ့အစည်းအဝေးတဲ့ကမ္ဘာတဝန်းကယဉ်ကျေးမှုဒလေထုံးစံတွေနဲ့ထုတ်ကုန်45မြို့ကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့မဲပေးသတ်မှတ်ခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုး UNESCO ကကမ္ဘာအမွေအနှစ်စာရင်းဖြစ်တဲ့တွင်းလိုက်တဲ့အပေါ်မှာဂျပန်ကိုယ်စားလှယ်အဖွဲ့ကကြိုဆိုလိုက်ပြီးဒါဟာဂျပန်နိုင်ငံနဲ့ဂျပန်ပြည်သူတွေအတွက်လည်းသိက္ကူအရေးပါတယ်လို့ပြောလိုက်ပါတယ်။ဆန်ကနေထုတ်လုပ်တဲ့ဂျပန်နိုင်ငံရဲ့ဒီဝါရက်ဟာဂျပန်နိုင်ငံရဲ့လူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာပွဲလမ်းသဘင်တွေမှာအဓိကမပါမဖြစ်အရာတစ်ခုဖြစ်တယ်လို့ UNESCO ဆိုင်ရာဂျပန်အသံမကြီးကန်နိုတာကေဟီရိုက AP သတင်းဌာနကိုပြောခဲ့ပါတယ်ခင်ဗျာ VOA American တဲ့ဒီဇင်ဘာလ5ရက်ချက်တာရင်းညအထူးအဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ကချင်ဘက်ဗမော်မျိုးသိန်းတိုက်ပွဲဆက်ပြင်းထန်နေတာပါကချင်ပြည်နယ်ဗမော်မျိုးနယ်မှာဒီနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒေသခံပြည်သူတွေတိုက်ပွဲတွင်ပိတ်မိတာရှိတယ်လို့ထိခိုက်သေးဆုံးတာလည်းရှိနေပါတယ်လူမှုကွန်ရက်စာမျက်နှာတွေမှာတော့ KIA နဲ့ပူးပေါင်းတပ်တွေကစစ်ကောင်စီရဲ့တက်စကန်အတော်များများကိုတင်းယူကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ KIA ဘက်ကတော့အတည်ပြုပေးတာမရှိသေးပါဘူးဒီပုံမှန်မျိုးတိုက်ပွဲသတင်းရန်ကုန်ကပေးပို့လာတာကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
ဒီလ၄ရက်နေ့မနေ့ပိုင်းကစတင်ပြီးတော့ KIA ပူးပေါင်းတပ်တွေဟာဗမော်မျိုးကိုမိုးမောက်မန်စီနဲ့ခူးလီနန်းလိုင်စတဲ့စစ်မျက်နှာ၃ဘက်ကနေထိုးစစ်ဆင်ခဲ့တာပါဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့အရသာတည်ဆုံးတာတွေလည်းရှိနေတယ်လို့ရှေ့တန်းရောက် KIA တပ်ဖွဲ့ဝင်တွေနဲ့နှိစက်သူတူကVOA ကိုပြောပါတယ်
တိုက်ပွဲတော့ဒီနေ့တည်းကဆက်ဖြစ်နေသေးရဲ့ဒီမနက်ကရ9နာရီလောက်ပဲစရတယ်အဲ့ဒါမင်းကြောင်နေနေနေဒီမနက်9နာရီလောက်ပဲစရတယ်တေးရလဲပြည်သူ10ရောက်တော့တေးရစားတယ်ချစ်ရစဲများတယ်တဲ့နေအဆောက်အုံကြီးလောက်လာရရှိတယ်တချို့ပြည်သူတွေကဟိုပိတ်မိလို့ထပ်ပြီးလို့မရရလဲရှိတယ်တဲ့ပုံပေါ်မျိုးမပတ်လဲဝိုင်းမီတိုက်နေတယ်ကြောင်တိုက်ခိုက်ရရဲ့ရှိတယ်ဒါမနေ့ဥလာလာဒီနေ့ရလာလေ
ရသားတွေထိခိုက်သေးဆုံးတာနဲ့ပတ်သက်လို့လေကြောင်းတိုက်ခိုက်မှုကြောင့်တေရာလာလက်လက်ကြီးထိမှန်တာလားဆိုတာအထူးကြမသိရကြောင်းပြောပါရယ် KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့ရှေ့တန်းသတင်းတွေမရသေးကြောင်းပြောပါရယ်
ဒီနေ့တော့ဘာမှသတင်းထုတ်တည်မတက်ဘူးဘုံဘောဘက်ကလည်းမနေ့ကသတင်းမရှိပါနဲ့ဒီနေ့ခုတည်းကတော့သတင်းထုတ်တာမတက်ဘူး
လူမှုကွန်ရက်ဆောင်မျက်နှာတွေမှာတော့ဗမော်နဲ့မန်စီကြားကခလာရ49နဲ့စစ်ကောင်စီရဲ့ကာကင်းစခန်း9ခုထပ်မင်းဲကိုတင်ယူလိုက်ကြောင်းနဲ့တင်ကားတချို့ကိုဖျက်ဆီးခဲ့ကြောင်းဖော်ပြတာတွေရှိနေပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့စခန်းသိမ်းတဲ့သတင်းကိုအတိမပြုနိုင်ကြောင်းပြောပါတယ်
။နောက်ကျွန်တော်တို့တက်ကသတင်းကတော့ဒီပြုနိုင်တဲ့စခန်းသိမ်းတဲ့သတင်းတွေတော့မရှိဘူး။ဟိုကာကင်းနေပေါ့ဗမော်နဲ့မန်စီနားဘက်မှာကတော့တို့ကာကင်းနေချထားတဲ့နေရာတွေပေါ့။ဟုတ်အစ်တောင်းတော့မရှိဘူးနော်အဲတောထဲမှာတောင်ထဲမှာဟိုရက်ွက်ထဲမှာဒီစစ်သားတွေကိုချပြမကင်ပုံထူထားတဲ့အဲ့ဒီကြီးကတော့တင်းလို့ရတယ်လို့ပြောတယ်
အင်္ဂါနေ့ကဗမော်နဲ့မန်စီဘတ်တိုက်ပွဲတွေပြင်းထန်နေချိန်မှာ မြကြီးနားအခြေဆိုင်နန်းပောင်လီတဲ့အခြေဆိုင်စခန်းကိုရှော့တိုက်ဒုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကပြန်လည်ပြစ်ခတ်တဲ့လက်လက်ကြီးကြီးလူတွေရက်ကွက်တွေနဲ့ကြတာရှိကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဗမုကြီးနော်ဘူးကတော့နန်းပောင်လီတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့လည်းအောက်ခြေကသတင်းပေးပို့တာမရှိကြောင်းပြောပါတယ်။ဗမော်မန်စီဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းထုတ်ပြန်လာတော့မတွေ့ရသေးပါဘူး။ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာစက်တင်ဘာလခုံပိုင်းကတရုတ်ဝင်မာနယ်ဆက်ရှိကချင်အထူးဒေသတစ်ကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။အော်တိုဘာလအတွင်းပန်ဝါမြို့သိမ်းတိုက်ပွဲဖြစ်ပွားနေချိန်မှာတရုတ်နိုင်ငံကတိုက်ပွဲတွေရပ်တန့်မှုအတွက် KIA ကိုဖိအားပေးတောင်းဆိုတာတွေရှိခဲ့ပြီးတော့နယ်ဆက်ဂိတ်တွေပိတ်ခဲ့ပါတယ်။ဒါပေမဲ့ KIA ဘက်ကနိုဝင်ဘာလအတွင်းမှာအထူးဒေသတစ်ကနောက်ဆုံးကြန့်ရှိတဲ့ကံပိုက်တွေကိုဆက်လက်သိမ်းယူခဲ့သလိုအထူးဒေသတစ်ကိုလည်းဖျက်သိမ်းကြောင်းလည်းခြိညာခဲ့ပါတယ်။မတ်လမှာစတင်ခဲ့တဲ့ KIA ရဲ့ထိုးစစ်တွေအတွင်းမှာတော့မြို့ပေါင်းတရာဇင်ကန့်ကိုတင်ယူထားပြီးလဲဖြစ်ပါတယ်ခင်ဗျာ
။ကချင်ဘက်ဗမော်မြို့သိမ်းတိုက်ပွဲဆက်ပြင်းထန်နေတာကိုရနိုင်ပြောပြပေးခဲ့တာပါ။အခုတော့ရခိုင်ဘက်မှာလဲကွာနယ်တောင်ကုတ်ကိုစစ်ကောင်စီလေကြောင်းကဘုံကျဲတက်ခိုက်နေပြီးဈေးကြီးတစ်ခုပါမိလောင်သွားတာပါ။စစ်ကောင်စီနဲ့အရခတ်တပ်တော်အေဂျာတိုက်ပွဲတွေဆက်ပြင်းထန်နေတဲ့ရခိုင်တောင်ပိုင်းကကွာနယ်တောင်ကုတ်မြို့နယ်တွေကိုစစ်ကောင်စီလေကြောင်းကတောက်လျှောက်ဘုံကျဲနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကလည်းတောင်ကုန်းမြို့ပေါ်ကိုစစ်ကောင်စီလေကြောင်းကဘုံကျဲခဲ့တာကြောင့်ဈေးတစ်ခုလုံးမီးလောင်ပျက်စီးသွားတယ်လို့နေအတော်များများလည်းပျက်စီးသွားတယ်လို့ရခိုင်စီစောင့်ကြည့်နေသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗ
ျ။ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာစစ်ကောင်စီနဲ့အာရခတ်တပ်တော်အေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့စစ်ကောင်စီလေကြောင်းကနေဘုံကျဲနေတာတွေကြောင့်မကြာခဏဆိုသလိုအရတားထိခိုက်ဒေဆုံးတာတွေနေအိမ်အဆောက်အဦးပျက်စီးတာတွေရှိနေတာလည်းဖြစ်ပါတယ်။မနေ့ဒီဇင်ဘာလ5ရက်နေ့ကရခိုင်ပြည်နယ်တောင်ကုန်းမြို့မှာဈေးနဲ့မြို့ပေါ်ရက်ွက်တချို့ကိုစစ်ကောင်စီက Jet Fighter တွေနဲ့လာရောက်ဘုံကျဲခဲ့တာကြောင့်ဈေးဆိုင်ကမ်းတွေနဲ့နေအိမ်တော်တော်များများပျက်စီးသွားတယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတို့ကပြောပါတယ်
။အမ်မနေ့ကမှနော်ဒီစစ်ကောင်စီလေကြောင်းကနေပြီးတော့အဲ့မှာတက်ဖိုက်တာတွေနဲ့ဘုံကျဲတာရှိတယ်မျိုးပေါ်ရက်ွက်တော်တော်များများကိုပြီးတော့တောင်ကုန်းမျိုးမှဈေးရဲ့ဘိုတက်တက်ကိုဘုံနှလုံးကျဲသွားတယ်အဲ့မှာပေါင်900ဘုံတယ်ဆိုအဲ့မှာဆိုင်ခန်း90ကျော်လောက်ပြည့်စည်ပြီးတော့အဲ့အနည်းပေါင်းဝင်တခြားဆိုင်ခန်းအသေးအကြီးတွေနဲ့တော်တော်များများပြည့်စည်သွားတာရှိတယ်အဲ့ဆိုင်ခန်း90ကျော်လောက်လုံးဝပြာပြာကျသွားတဲ့အဖြစ်ဖြစ်သွားတယ်ပြီးတော့ဒီဈေးအနည်းမှရှိတဲ့အဲ့ဒီတော့သောတာပန်တို့လောင်းနေပွေယုံနေပွေယုံနေတူတူများများနဲ့ပြည့်စည်သွားတယ်ပြီးတော့အဲ့ဈေးအနည်းဈေးဝန်ကြီးကနေနေနဲ့တော့အိတ်ချပြည့်စည်သွားတာလည်းရှိတယ်
AA အနေနဲ့တောင်ကုန်းမြို့နယ်ကိုပြီးခဲ့တဲ့လကတည်းကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးတောင်ကုန်းမြို့ပေါ်ကို AA ဘက်ကထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့ပြီးခဲ့တဲ့လကုန်ပိုင်းက AA ဘက်ကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့ကြန့်ရှိနေသေးတဲ့စကခ9ဌာနချုပ်နဲ့ခမာယ544ခမာယ346တို့ကိုထိုးစစ်ဆင်တိုက်ခိုက်နေပြီးအဲ့ဒီတဲကခမာယ544ခမာယ346တို့ကိုသိမ်းပိုက်ထားနိုင်ပြီလို့လည်းရခိုင်စီးစောင့်ကြည့်နေသူတွေကပြောပါတယ်။ဒါအပြင်တောင်ကုန်းမြို့နယ်အတွင်းကိုစစ်ကောင်စီအနေနဲ့စစ်အင်အားဖြည့်တင်းတာတွေမလုပ်နိုင်တာကြောင့်မကြခင်ကာလမှာလက်ကျန်စကခ9လဲကြာသွားနိုင်တယ်လို့ရခိုင်စစ်ရေးစောင့်ကြည့်သူတူကပြောပါတယ
်။ကျွန်တော်တို့အထင်ဆိုရရင်စက်ကောင်စီကဒီရက်ပိုင်းမှာအဲစကခ9တက်မအောင်ဟာသူတို့လင်းလိုက်ရနေလို့ဖြစ်နေ။အဲ့ဒါသူတို့လင်းလိုက်ရတဲ့နေရာသူတို့မျက်မျက်ကိုလည်းဒီတိုင်းပဲပြုတ်လို့နေတာပဲဘုံကျတိုက်ခိုက်တာလေ။အခုလည်းဒီတိုင်းပဲသူတို့လင်းလိုက်ရလို့မယ်ဆိုတာကိုသိရတဲ့ကြောင့်ဒီမျိုးကိုမကင်းတဲ့အဖြစ်ကိုသူတို့ဖြစ်စီသွားမယ့်အနေအထားရှိတယ်။သူတို့လင်းထားသွားလို့ရှိရင်ဒီနေရာမှာတိုင်တောင်တလုံးမကြံစရာဘူးဆိုတဲ့ပုံစံမျိုးရင်ပေါ့။အဲဒီလိုပုံစံနဲ့တိုက်ခိုက်နေတယ်။တကယ်တော့တိုက်ပွဲအေးရာအဖြစ်ကိုဟိုလေကြောင်းပစ်ကူတာမျိုးမဟုတ်ဘူး။တိုက်ပွဲနဲ့မဆက်ဆိုင်တဲ့နေရာတွေကိုပဲသူတို့ကဟိုလေကြောင်းကနေပြီးတော့အဲဒီဘုံကျတိုက်ခိုက်နေတာဆိုတော့လေ
တစ်ဆက်တည်းမှာပဲဂွားမျိုးနဲ့အတွင်းကစစ်ကောင်စီတက်စကန်တွေကိုလည်းအာရခတ်တက်တော်အေးဘက်ကဆက်တိုက်ထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပြီးတိုက်ပွဲတွေဟာမြို့အနီးအနားကိုရောက်ရှိနေတာလည်းဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ဂွားမျိုးနဲ့အတွင်းကိုအေယာဝတီတိုင်းဘက်ကနေစစ်အင်အားတွေဆက်တိုက်ဖြစ်တင်းပေးနေတယ်လို့သူကဆက်ပြောပါတယ
်ဂွားမှာတော့ဟုတ်တယ်ကျွန်တော်တို့ဒီအေယာဝတီလမ်းကြောင်းကနေပြီးတော့သူတို့အင်အားဖြစ်နေလို့ဆက်သိရတယ်အတင်ကရှောက်စီလောက်ရောက်တယ်လို့ပြောတယ်အဲ့တက်ကချောင်းစီလာမှာအင်အားလေးအတော်တက်ပါတယ်ဆိုတော့ကြာတာပေါ့နော်။ဒါနဲ့ဒီအင်အားတွေကလည်းဟိုလားဆိုတော့အခုစံမှုထမ်းအပတ်စဉ်ပြင်ပြရတယ်လို့နှုတ်ထုတ်အင်အားတွေဆိုတော့ဒါသူတို့ဟိုတိုက်ပွဲတပွဲကိုခုခံဒီနေ့တည်းကခုခံဖို့အင်အားမျိုးတော့မဟုတ်ဘူး။ဒါအရင်အစ်မျိုးဖို့ဖြစ်ပေးလိုက်တဲ့သဘောပဲရှိတာဆိုတော့ဘာမျိုးလဲဒီလားဖြစ်မှာပဲဆောက်အောင်တော့လိမ့်မယ်လို့ထင်တာပဲ။
လက်ရှိမှာတော့တိုက်ပွဲတွေဟာမြို့အနားရောက်လာတာကြောင်းကွာမြို့ကန်တွေဟာအေရဝတီတိုင်းနဲ့တခြားဘေးလွတ်ကင်းနိုင်မယ့်နေရာတွေကိုထွက်ပြေးတင်းရှောင်နေကြပြီးစာဝတ်တွေအခက်အခဲတွေနဲ့ရင်ဆိုင်နေကြတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်။ဒါပြင်အန်းနဲ့မောင်တော်မြို့နယ်တွေကိုလည်းအေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပြီးနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေရပါမောင်တော်မှာတော့န ာဖြစ်ပါတယ်ရခိုင်ဘက်ကစီးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တည်င်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ရခိုင်ဘက်ကွာနယ်တောင်ကုတ်ကိုစစ်ကောင်စီလေကြောင်းကပုံကျဲနေတာကိုစံကျော်ပြောပြခဲ့တာပါအခုတော့အမေရိကန်နိုင်ငံသားဆရာတော်နတ်စောကိုမင်္ဂလာတုံးမှာရုံထုတ်တာပါဖန်စီထိန်းသိမ်းခံထားတဲ့ဥပဇင်းနတ်စောလို့လူတီများတဲ့နိုင်ငံအကျဉ်းသားဟောင်းအမေရိကန်နိုင်ငံသားဆရာတော်ဥပညာဇော်တာကိုစစ်ကောင်စီကစစ်ကြောရေးမှာစစ်ဆေးမေးမြန်းပြီးတဲ့နောက်ဒီနေ့မင်္ဂလာတုံးမြို့နယ်ခရိုင်တရားရုံးမှာရုံထုတ်စစ်ဆေးခဲ့တယ်လို့နှိဇက်သူကပြောပါတယ်ဆရာတော်ကိုအကျန်းဖက်ဥပဒေပုံမှန်50ညနောက်ဆက်သွယ်ဥပဒေပုံမှန်66ကာကြီနဲ့စစ်တပ်ကိုအကြီးညိုပြတ်စေမှုပုံမှန်505ကာကြီရုံးနဲ့တရားစွဲထားတယ်လို့သိရပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမှုပြောပြပေးပါအောင်ခင်ဗျာ
ရွှေဝါရောင်ဆရာတော်နတ်စောလို့လူသိများတဲ့နိုင်ငံရေးအကျဉ်းသားဟောင်းအမေရိကန်နိုင်ငံသားဆရာတော်ဦးပညာဇော်တာကိုစစ်ကောင်စီကရန်ကုန်မြို့စော်ဘွားကြီးကုန်းမှာနိုဝင်ဘာလ13ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဆရာတော်ကိုစစ်ကြောရေးမှာစစ်ဆေးမေးမြန်းပြီးတဲ့နောက်ဒီကနေ့မှာတော့မင်္ဂလာတုံမြို့နယ်ခရိုင်တရားရုံးကနေရုံထုတ်စစ်ဆေးတယ်လို့ပြောပါတယ်။အဲဒီနောက်မှာတော့ဆရာတော်ဦးပညာဇော်တာကိုအင်းစိန်ထောင်ကိုပို့ဆောင်ခဲ့တယ်လို့ပြောပါတယ်။ဆရာတော်ကိုအကျန်းဖက်ပုံမှန်စစ်တပ်ကိုအကြီးညိုပြက်စင်မှုအပါအဝင်ပုံမှန်3ခုနဲ့တရားစွဲဖို့ပြင်ဆင်နေတဲ့အကြောင်းနှိဇက်သူက VOA ကိုပြောပြပါဗျ။
ရတကြီးပုံမှန်95ကာဒီတမှုအကျန်းဖက်မှုတက်ပြီးဥပဒေပုံမှန်90ညတမှုဆက်သွယ်ဥပဒေ66ကာဒီနဲ့တမှုဒီနေ့တရားရုံးကိုတရားစွဲတင်ပြီးတော့မှအစ်စင်ထောင်ကိုပို့လိုက်တယ်။ဟုတ်ကဲ့ဒီနေ့ပို့တာဒီနေ့ပို့တာ9ရက်နေ့ဒီနေ့ပို့လိုက်တယ်ဆိုတော့ဆရာလည်းမသိဘူး။ဒါတော့ဒါမင်္ဂလာတို့ခရိုင်အာရေညမရေစခန်းနဲ့မင်္ဂလာတုံခရိုင်တရားရုံးကသိရတော့သတိကိုပြောပြတာမင်္ဂလာတုံခရိုင်တရားရုံးမှာဆွဲတယ်အဲသူ့ဘုတ်တမှုကမင်္ဂလာတုံညနေတရားရုံးမှာဆွဲမှာစိတ်စိတ်ကောင်းတယ်မှာဖြစ်မှာနားငါကကြီးကအစင်းမဲ့ပုံမှန်90ညနေ60ရောက်ခါကြီးကမင်္ဂလာတုံခရိုင်တရားရုံးအပြင်မှာဆွဲမှာဆွဲထားတာတော့သုံးမှုပဲဒါပေမဲ့ဟိုအမှုဖြစ်တဲ့အခါကျတော့နားငါကကြီးကစက်ပြစိတ်စိတ်ကောင်းတဲ့အထူးတရားရုံးမှာဆရာတို့ကသိရတယ်ဒီ90ညနေ60ရောက်ခါကြီးကကျတော့ဒီအပြင်ခရိုင်ကြားရုံးမှာဆရာတို့ပြရမှာနော
်။လာမယ့်ဒီဇင်ဘာလ12ရက်နေ့မှာတော့ဆရာတို့ကိုနောက်ထပ်ရုံးထုတ်ဖို့ရှိပါတယ်။အဲ့ဒီနေ့မှာတော့စစ်တပ်ကိုအကြီးညိုပြတ်အောင်လှုပ်ဆောင်မှုပုံမှန်905ကာကြီအတွက်ကြားနာနိုင်ပွဲရှိပါတယ်လို့နှိဇက်သူကဆိုပါတယ်။လက်ရှိအချိန်မှာတော့အမေရိကန်နိုင်ငံသားဆရာတော်ဦးပညာဇော်တာနတ်စောရဲ့ကျမ်းမာရေးအခြေအနေနောက်ပြီးတော့သူဆွဲဆိုခံထားရတဲ့အမှုတွေအတွက်ဘသူကရှေ့နေအဖြစ်လက်ခံဆောင်ရွက်ပေးနေတယ်လဲဆိုတာကိုတော့ VOA အနေနဲ့ဆက်သွယ်စုံစမ်းနေစေဖြစ်ပါတယ်။အမေရိကန်နိုင်ငံသားဆရာတော်ဦးပညာဇော်တာနတ်စောလို့လူသိများတဲ့ဆရာတော်ဟာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြန်မာတန်ရုံးကနေတရားဝင်ဗီဇာလျှောက်ထားပြီးတော့မြန်မာနိုင်ငံကိုကြွရောက်သွားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ဖလိုမြို့မြစ်တာပါရမီကျောင်းတိုက်ဆရာတော်ဦးပညာဇော်တာနတ်စောဟာရန်ကုန်မြို့မင်္ဂလာတုံမြို့နယ်နွယ်ခွေစံပြကျေးရွာပညာပါရမီကျောင်းတိုက်အနန္ဒမေတ္တာသုံးတဲ့ကျောင်းတော်ကြီးနဲ့အနန္ဒမေတ္တာပါရမီသိမ့်ကျောင်းတော်ကြီးစောက်လုပ်လူတန်းနဲ့ပနက်တင်မင်္ဂလာပွဲအခမ်းအနားအတွက်မြန်မာနိုင်ငံကိုသာသနာပြုခီးစဉ်ဖြစ်သွားရောက်တာဖြစ်ပါတယ်ဆရာတော်ရဲ့ Facebook စာမျက်နှာမှာတိမ့်နှုတ်ကမဝါရွတ်ဖတ်နေကြတာပနက်တင်မင်္ဂလာတင်အခမ်းအနားကျင်းပနေတာကိုနောက်ဆုံးတင်ထားခဲ့တာတွေ့ရပါတယ်အခုချိန်ထိဆရာတော်ဦးပညာဇော်တာကိုဘာကြောင့်ဖမ်းဆီးထိန်းသိမ်းနေဘာကြောင့်တရားဆွဲဆိုသလဲဆိုတာကိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးအမေရိကန်နိုင်ငံသားဆရာတော်ထိန်းသိမ်းခံလိုက်ရတာနဲ့ပတ်သက်လို့သက်ဆိုင်ရာအမေရိကန်တန်ရုံးတာဝန်ရှိတဲ့သူတွေကိုဆက်သွယ်အကြောင်းကြားထားပါတယ်လို့ဆရာတော်နဲ့နှိဇက်တဲ့တန်ဃာတော်တွေက VOA ကိုမိတ်ပါတယ်ရွှေဝါရောင်ဆရာတော်နတ်စောကိုဆွဲဆိုထားတဲ့ပုံမှန်90ညကတော့အကြမ်းဖက်မှုများအတွက်ငွေကြေးထောက်ပံ့မှုဆိုင်ရာပြစ်မှုဖြစ်ပြီးတော့ပြစ်မှုထင်ရှားတယ်လို့စီရင်ခံရရင်တော့ထောင်ဒဏ်15နှစ်အထိချမှတ်ခံရနိုင်ပါတယ်ပုံမှန်905ကာကြီးကတော့တက်မတော်ကိုအကြီးညိုပြတ်အောင်လှုပ်ဆောင်တဲ့ပြစ်မှုဖြစ်ပါတယ်။ပြစ်မှုထင်ရှားတယ်လို့စီရင်ခံရရင်ထောင်နဲ့3နှစ်ချမှတ်ခံရနိုင်ပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကတော့လူမှုကွန်ရက်ကိုအသုံးပြုပြီးတော့စီယုံလှုံ့ဆော်ချိန်ချောက်တာတွေကိုအရေးယူတဲ့ပုံမှန်ဖြစ်ပါတယ်။ပြစ်မှုထင်ရှားတယ်လို့စီရင်ခံရရင်ထောင်နဲ့2နှစ်အထိချမှတ်ခံရနိုင်တယ်ဆိုပြီးပြဋ္ဌာန်းထားပါတယ်။ဆရာတော်ဦးပညာတော်ဟာ1900နှစ်
ပထနီကုတ်စကန်ဆောင်ခြင်းတပိတ်ကန်ဆောင်ပွဲမှာတစ်ချိန်1998ခုနှစ်မှာတစ်ချိန်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ထောင်နှံနှစ်ရှည်ချခံခဲ့ရဘူးတဲ့နိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဖြစ်ပါတယ်2009ရွှေဝါရောင်တန်ခါလှုပ်ရှားမှုမှာတော့ဦးဆောင်ဆရာတော်နတ်ဇောအဖြစ်နဲ့ပါဝင်လှုပ်ရှားခဲ့ပြီးတော့အမေရိကန်ပြည်ထောင်စုမှာအခြေချသတင်းသုံးနေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့အချိန်ကနေစလို့အမေရိကန်ပြည်ထောင်စုဘက်ကအမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံတွင်ခရီးသွားလာမှုနဲ့ပတ်သက်လို့လုံခြုံရေးအထူးသတိထားကြဖို့သတိပေးကြေညာချက်တွေထုတ်ပြန်ပြီးတော့သတိပေးထားခြင်းလည်းဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံသားဆရာတော်နတ်ဇောကိုမင်္ဂလာတော်မြို့နယ်မှာခရိုင်တရားရုံးမှာတရားအရုံးထုတ်ခဲ့တာကိုမဆုမွန်ပြပြခဲ့တာပါအခုတော့မြမရိုးရာအတာတကြံပွဲတော်ကိုကုလသမဂ္ဂရဲ့ UNESCO အဖွဲ့ကကမ္ဘာထရမဲ့ယဉ်ကျေးမှုအမွေအနှစ်စီးရင်အဖြစ်သတ်မှတ်ပေးလိုက်တာပါမြမရိုးရာအတာတကြံပွဲတော်ကို UNESCO ရဲ့ Intangible Cultural Heritage ကမ္ဘာထရမဲ့ယဉ်ကျေးမှုအမွေအနှစ်ဖြစ်ဒီဇင်ဘာလ5ရက်ဒီနေ့မှာတရားဝင်သတ်မှတ်ပေးလိုက်ပါပြီ UNESCO စီးရင်ဝင်ဖြစ်လာတဲ့မြမတကြံပွဲတော်ရရှိတည်ထောင်မှုအတွက်ဆက်လက်ထိန်းသိမ်းစောင့်ရှောက်သွားမယ်လို့လည်းသာသနာ့ရဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြောပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့လာတာကိုကိုစော်ဝဲလှိုင်ပြောပြပေးပါအောင်ခ
င်ဗျာမြမရိုးရအတာတကြံပွဲတော်ကိုဒီဇင်ဘာလ5ရက်ဒီကနေ့မှာကုလသမဂ္ဂ UNESCO ကတရားဝင်ဆုံးဖြတ်ခဲ့ပြီး Intangible Cultural Heritage ICH စီးရင်ဝင်သွားတာဖြစ်ပါတယ်ကမ္ဘာနိုင်ငံတွေမှာလက်နက်ဖမ်းဆုပ်လို့မရတဲ့အမွေအနှစ်တွေရေရှည်တည်တံ့စေဖို့အတွက်ကုလသမဂ္ဂ UNESCO က Drum Map ယဉ်ကျေးမှုအမွေအနှစ် Intangible Cultural Heritage ဖြစ်သတ်မှတ်စီးရင်သွင်းလေးရှိပါတယ်အခု2024ခုနှစ်အတွက်အစိုးပြုတင်ပြကြတဲ့အထက်ကမြမရိုးရနှစ်တစ်ခုအတာတကြံပွဲတော်ဟာ ICACN မှာပါဝင်လာပြီးတဲ့နောက်အရွေးခံလဲရတာဖြစ်ပါတယ်။ရှေးအစဉ်ဆက်ခေတ်တည်းကတည်းကမြမရိုးရတကြံဆင်နွှဲခဲ့ကြပုံကိုခံလုံတဲ့တပ်တွေအထောက်အထားတွေစုဆောင်းပြီးကမ္ဘာယဉ်ကျေးမှုအမွေအနှစ်စီးရင်ဝင်အောင်ကြိုးပမ်းခဲ့သလိုရေရှည်တည်တံ့မှုကိုလည်းဆက်ပြီးထိန်းသိမ်းဆောင်ရွက်သွားမယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနညွှန်ကြားရေးမှူးဦးအာကာကျော်က VOA ကိုပြောပါတယ်။
ဒါ sustainable ဖြစ်ဖို့အတွက်ကိုဆိုလို့ရှိရင်တော့ community based ဆိုတဲ့အခါကျတော့ဒါကဟိုလူမျိုးမရွေးဘာသာမရွေးအကုန်လုံးပါဝင်ဆင်နွှဲကြရတဲ့အခါကျတော့ဒါ sustainable ဖြစ်ဖို့အတွက်ကိုကျတော့အရင်ကတည်းကလည်းအမျိုးသားအမွေနဲ့ပုံစံနည်းနည်းသွားတယ်အခုလည်းနိုင်ငံတကာအသိအမှတ်ပြုတဲ့အနေထားဆိုလို့ရှိရင်တော့ပို့ပြီးတော့မှတော့ထိမ့်သိမ်းဆောက်ရှောက်အောင်ပဲ lesson ကမ်းလာမယ်ဆိုတဲ့အားမျိုးလေးတော့အကျဉ်းမြင့်တော့ကျွန်တော်တို့ကတော့သူ nomination နဲ့မှတင်လာတဲ့ကျွန်တော်ရတော့သိရတော့ကျွန်တော်တို့နိုင်ငံကကြတော့လေဟိုဓာတ်မဲ့ယဉ်ကျေးမှုကအမျိုးပေါင်း2000ကျော်တယ်လေအဲ့ဒီထဲမှာမှတစ်ခုပြီးတစ်ခုတင်ပေးမှုအတွက်ကိုတော့ဒါကတော့ကနဦးဖြစ်သွားတာပေါ့
အခုလက်ရှိမှာတော့ပါရာဂွေးနိုင်ငံမှာဒီဇင်ဘာ2ရက်နေ့ကနေ9ရက်နေ့ထိကျင်းပနေတဲ့19ချိန်မြောက် ICH ကမ္ဘာဓာတ်မဲ့ယဉ်ကျေးမှုအမွေအနှစ်ညီလာခံမှာမြန်မာအဖွဲ့တက်ရောက်နေပါတယ်ညီလာခံမှာတက်ရောက်နေတဲ့မြန်မာယဉ်ကျေးမှုအမွေအနှစ်ထင်းထင်းဆောင်းဆောင်းရေးအဖွဲ့ပြန်လာရင်ဒီကြံပွဲတော်နဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်မယ့်အခြေအနေတွေကိုပိုပြီးသိရှိနိုင်မယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနညွှန်ကြားရေးမှူးဦးအာကာကျော်ကပြောပါတယ်
။မြန်မာယဉ်ကျေးမှုအမွေနဲ့ထိတ်ထိတ်ဆောက်ဆောက်ရေးကော်မတီပေါ့နော်ပြင်ပပေါ့နော်ဆိုရမဟုတ်တဲ့အဖွဲ့အစည်းကနေပြီးတော့မှသူကဥဆောင်ပြီးတော့တင်သွင်းတာပေါ့အဲ့ဒါအမှကျွန်တော်တို့ကဌာနအနေနဲ့ကကျတော့ဒါနိုင်ငံအတွက်ကိုအစိုးရတင်သွင်းပေးတာပေါ့ပါဝင်ပြီးတော့ဆောင်ရွက်တာကတက်တင်နားလေတဲ့ပညာရှင်တွေအကုန်လုံးပါဝင်ဆောင်ရွက်တာဖြစ်တယ်ဆိုတဲ့အခါကျတော့သူတို့ဒီတရေကိုပေးဆောင်လာတဲ့အခါကျလို့ရှိရင်ပြည့်ပြည့်စုံစုံလေးတော့ပူပြောပြနိုင်မယ်နဲ့တူပါတယ်
မြမရိုးရအတာတကြံပွဲတော်အစဉ်ဆက်ဆင်နွှဲခဲ့ကြပုံကိုတက်တည်နားလည်တဲ့ပညာရှင်တွေနဲ့ပူးပေါင်းပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနအနေနဲ့တက်တည်အထောက်အထားတွေနဲ့စုဆောင်ခဲ့ကြတာဖြစ်ပါတယ်။ယခင်ကလည်းမြန်မာနိုင်ငံရဲ့ပြူမျိုးဟောင်းတွေဖြစ်တဲ့ဟန်လင်း၊ဗိတ်တနိုး၊တေခိတရာနဲ့ပုဂံဒေတာတွေကတော့ World Heritage ကမ္ဘာအမွေအနှစ်စီးရင်တဲ့မှာဝင်ထားပြီးဖြစ်ပါတယ်။နှစ်စဉ်ဧပြီလမှာကျင်းပတဲ့မြန်မာတို့ရဲ့အတာတကြံနှစ်တစ်ခုပွဲတော်ဟာလည်းကုလသမဂ္ဂ UNESCO ရဲ့ ICH Drum Map အမွေအနှစ်စီးရင်အဖြစ်ပါဝင်လာပြီးဖြစ်ပါတယ်ခင်ဗျာ
မြမရေဝါအတာတကြံပွဲတော်ကိုကုလသမဂ္ဂရဲ့ UNESCO ကကမ္ဘာ Drum Map ယဉ်ကျေးမှုအမွေအနှစ်စီးရင်အဖြစ်သတ်မှတ်ပေးလိုက်တာကိုကိုစောဝင်းလှိုင်ပြောပြပေးခဲ့တာပါမကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့ဥအောင်ခေမြမရေသုံးသက်ချက်နောက်ကျမရေခန္ဓာနဲ့တိုင်းရင်သတင်းစွာတွေဆက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်နေ။ပြည်ဝင်မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါ။ Idometer 25 kHz 1865 Idometer 32 kHz 6353 ne Idometer 40 kHz 0533 ro ga ne phan yu na sin nai ma de View in nya jan radio season ko nya 9 nai ga ne 10 nai thi Idometer 16 kHz 1553 Idometer 25 kHz 1883 Idometer 30 kHz 9963 ro phin prathama bai nai wan ne sin ni tin ngwe ma that do line lat meter 190 kilohertz 1905 တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ပန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ VOA American တိုင်းကနေဒီဇင်ဘာလ5ရက်ချက်သားရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့ကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်အခုဒုတိယပိုင်းတိုင်းဝက်မှာတော့ချက်သားရင်းညတိုင်းထုတ်လွှင့်ပေးနေကြပတ်စင်ကန္တာတွေကဂျမိုင်းကန္တာနောက်တိုင်းသတင်းလွှာကန္တာတွေမလာခင်အရင်ဆုံးတော့ဥအောင်ခင်ရဲ့မြမရဲ့သုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီဒီမှာမှာတော့စစ်ကောင်စီတပ်နဲ့ရင်ဂျာတပ်ခေါင်းစဉ်နဲ့သုံးသက်ထားပါတယ်မွတ်စလင်ပြည်ထနာကိုစစ်ကောင်စီမပါဘဲဖြစ်ရှင်းနိုင်မှုရခိုင်မျိုးသားဖွဲ့ချုပ်ကကြိုးပမ်းနေပေမဲ့စစ်ကောင်စီကတော့ရင်ဂျာလက်နက်ကင်တွေနဲ့လက်တွဲပြီးအရခတ်တပ်တော်ကိုတိုက်နေကြောင်းဥအောင်ခင်ပြောပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဘူတိတောင်မြို့နယ်မေယုတောင်တန်းကအာစာကောအာရကန်ရိုဟင်ဂျာကဲတင်ကြီးတပ်ဖွဲ့စခန်းချတဲ့နေရာတွေကိုအာရက်ခတ်တပ်တော်ကတိုက်ခိုက်သိမ်းပိုက်တဲ့အခါမှာစခါစတပ်ကထုတ်ပေးထားတဲ့လက်နက်ခဲယမ်းတွေကိုရရှိကြောင်းအောက်တိုဘာ23ရက်နေ့ထုတ်အေယာဝတီသတင်းစာဆောင်မှာဖော်ပြပါတယ်။ဒီခိုင်ပြည်နယ်မှာအာရက်ခတ်တပ်တော်အောင်ဝက်ခံမင်းအလားအလားများလာတဲ့အခါတချိန်ကရန်သူလိုသဘောထားခဲ့တဲ့ရိုဟင်ဂျာလက်နက်ကင်တပ်ဖွဲ့တွေကိုလုတ်ပေါ်ကင်ပဲ့အဖြစ်စစ်ကောင်စီကတတ်မှတ်လာတာတွေ့ရပါတယ် RSO ခေါ်ရိုဟင်ဂျာသွေးစည်ရေးအဖွဲ့နဲ့ ARA ခေါ်အာရကန်ရိုဟင်ဂျာတပ်ကိုလည်းစစ်ကောင်စီကလက်နက်တပ်ဆင်ပေးပါတယ်ဒါကြောင့်စစ်ကောင်စီနဲ့ရိုဟင်ဂျာလက်နက်ကင်တပ်ဖွဲ့တွေရဲ့ဘုံရန်သူဟာအရက်ခတ်တော်ပြစ်နေပါတယ် RSO ရိုဟင်ဂျာသွေးစည်ရေးတပ်ဟာဘုံနေဝင်းရဲ့မဆလာကစ်ကလေးကလက်နက်ကင်ပြီးမောင်တော်မြို့နယ်ကရဲကင်းစခန်းတွေကိုတိုက်ခိုက်လေရှိပါတယ်။နောက်ပိုင်းပြောက်ဝဲသွားပြီးစစ်ကောင်စီတက်လာမှပြန်ပေါ်လာပါတယ်။ရိုဟင်ဂျာလက်နက်ကင်တွေဟာနေဆက်ဒေသမှာငွေညစ်ချင်းချောက်ပြန်ပေးဆွဲဖမ်းဆီးတပ်ဖြတ်စသဖြင့်ရာဇဝတ်မှုမျိုးစုံကျူးလွန်ပါတယ်။အခုတော့ရိုဟင်ဂျာလက်နက်ကင်၃ဖွဲ့နဲ့စကစတပ်တို့ပေါင်းစည်းသွားတဲ့သဘောဖြစ်ပါတယ်။ဘူတိရောင်ကိုအာရက်ခတ်တထိုးစစ်စင်ရင်စကစနဲ့ရိုဟင်ဂျာပူးပေါင်းခုခံဖို့စကစတရင်မှုဘုံမှုလိုင်ဝင်းထွန်းကရိုဟင်ဂျာတပ်ဖွဲ့ကို2024မတ်လမှာဆက်သွယ်ခဲ့တယ်လို့ဆိုပါတယ်။ဘူတိရောင်မောင်တော်နဲ့မေယုဒေတာဟာမွတ်စလင်ပိုင်ဖြစ်လို့အာရက်ခတ်တကိုနိုင်ရင်ရိုဟင်ဂျာတပ်ဖွဲ့တွေအုပ်ချုပ်တဲ့ဒေတာဖြစ်သွားမယ်လို့စကစတကမလုံးပေးကြောင်းဒေတာကန်တွေက DMG သတင်းဌာနကိုပြောပါလေ။စကားဆပြောတာကိုရိုဟင်ဂျာလက်နက်ကင်နဲ့မွတ်စလင်အချို့ကယုံကြည်တဲ့အတွက်ပူးပေါင်းလိုက်တာဖြစ်ပါတယ်။စကားဆနဲ့ပူးပေါင်းပြည်တဲ့အခါမှာရိုဟင်ဂျာလက်နက်ကင်တွေကလွတ်လပ်စွာလှုပ်ရှားသွားလာခွင့်ရတယ်လို့သိရပါတယ်။စကားဆနဲ့ရိုဟင်ဂျာတပ်အပြန်အလှန်ပြစ်ခတ်တာမျိုးမလုပ်ဖို့နားလည်မှုယူပြီးဘူတိတောင်မောင်တော်ပြည်သူ့အုပ်ဝင်တွေကိုမိရှုဖျက်ဆီးလူရဲပါတယ်။ဒါကိုအာရက်ခတ်တပ်ရဲ့လောက်ရအပြည့်ပြည်ပရောက်ရိုဟင်ဂျာတွေကဆွဆွဲဝါရပြန့်ကြပါတယ်ဂျပန်စစ်တပ်ဝင်လာတာကိုမခုခံနိုင်လို့1942မှာအိန္ဒိယကိုဆုတ်ခွာသွားတဲ့အင်္ဂလိပ်စစ်တပ်ဟာဘူးစီတောင်မောင်တော်ကဘင်္ဂလီတွေကိုလက်နက်တပ်ဆင်ပြီးမူဂျာဟစ်တပ်ကိုဖွဲ့စည်းခဲ့ပါတယ်အာရက်ခတ်တပ်တော်ကမနိုင်နိုင်တဲ့စကားဆာရိုဟင်ဂျာတွေကိုလက်နက်တပ်ဆင်ပြီးအာသစ်လောင်းပြန်ပါတယ်။ ဘင်္ဂလီမွတ်စလင်တွေကိုအင်္ဂလိပ်ကိုလိုနီအစိုးရကအသုံးချခဲ့တယ်လို့စက္ကစကလည်းအသုံးချနေတာဖြစ်ပါတယ်စက္ကစနဲ့ရိုဟင်ဂျာတပ်ဖွဲ့အကျိုးတူပူးပေါင်းနေတော့စက္ကစကိုအမြစ်ဖြတ်ဖို့လက်နက်ကင်တဲ့မွတ်စလင်တပ်ဖွဲ့လည်းရှိနေပါတယ်ဒါပေမဲ့ဒီမွတ်စလင်လက်နက်ကင်အဖွဲ့ကတော့တရင်းနိုင်ငံတိုင်း KNU တပ်မဟာ၄နေမီကမွတ်စလင်တပ်ခွဲဖြစ်ပါတယ်အင်အား130လာရှိတဲ့တပ်ခွဲ3အဖြစ်လူသိများပါတယ်စစ်ဝစ်ဆုံးမှာ KNU အမှတ်တစိတ်တက်ဆင်ထားပေမဲ့အင်ဂျီအိတ်မှာလာကြတဲ့ကျယ်စစိတ်အမှတ်အသားရှိပါတယ်။ဗမာနိုင်ငံလုံးဆိုင်ရာမွတ်စလင်လွတ်မြောက်ရေးတပ်မှပါဝင်တဲ့တင်ကေတာဖြစ်ပါတယ်။တိုင်းရင်းသုံးကမွတ်စလင်စစ်သည်တွေဟာအာရဗ်ပါရှားနဲ့အိန္ဒိယကုန်တွေတွေကဆင်းသက်လာသူတွေဖြစ်ပြီးမြန်မာလူမျိုးအချို့လည်းရှိကြောင်းသိရပါတယ်။မော်ရမြိုင်က1983မွတ်စလင်စန့်ကျင်ရေးအထီးကရုံးကြောင့်ထွက်ပြေးလာတဲ့ဒုက္ခတွေတစုကကိုယ်သူလေးမူစနေလွံ့ညောင်ရေးတက်ကိုတီထောင်တာဖြစ်ပါတယ်မူစနေတက်ခွဲ3ရဲ့ထူးခြားချက်တစ်ခုကဗုဒ္ဓဘာသာနဲ့ခရိယံဘာသာဝင်တွေလည်းပါဝင်နေတာဖြစ်ပါတယ်စက္ကစရဲ့စစ်မှုထမ်းဥပဒေကိုတင်းရှောင်လာတဲ့မူစနေလူငယ်အချို့လည်းလာရောက်ပူးပေါင်းကြပါတယ်မူစနေလွံ့ညောင်ရေးတက်ဦးဖွဲ့စည်းစဉ်ကသင်တန်းသား200ကျော်ကို KNU ကစစ်တင်တာပေးပါတယ်ဒါပေမဲ့ဆွန်နီနဲ့ရှီယာမွတ်စလင်ဂိုင်းကောင်းဆောင်တွေအကြအငင်းပွားလို့တပ်ဦးဟာအစိတ်စိတ်အမှားမှာကွဲသွားပါတယ်ဒါကြောင့်စစ်သည်တွေဟာတင်းနိုင်တိုင်းကုန်ပြောင်းရွှေ့ပြီးဂိုင်းကနာကင်းတဲ့ကော့တူလီမွတ်စလင်လွတ်မြောက်ရေးတပ်ကိုမိမိတို့သဘောအလျောက်ဖွဲ့စည်းလိုက်တာဖြစ်ကြောင်းသိရပါတယ်ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခတွေကိုတော့စစ်ဘုထမ်းဖို့အတင်းအဓမ္မစစ်တင်တန်းတက်ခိုင်းပြီးတိုက်ပွဲဝင်ခိုင်းနေပါလေအာစာခေါ်ရိုဟင်ဂျာလက်နက်ကင်ဟာစက္ကစနဲ့လက်တွဲပြီးတောင်းကြနေတဲ့အတွက်ဒေသကမွတ်စလင်တွေအတွက်ရန်သူလိုဖြစ်နေပါတယ်ဒါပေမဲ့အာစာကိုထောက်ခံအားပေးသူမောင်တွန်းနဲ့ဘင်္ဂလားဒေ့ရဲ့နေဆက်တွေမှရှိနေသေးပုံရပါတယ်အရက်ခတပ်တော်နဲ့ရခိုင်အမျိုးသားအဖွဲ့ချုပ်ကတော့အားလုံးပါဝင်တဲ့အုပ်ချုပ်ရေးတည်ဆောင်ပြီးမွတ်စလင်ပြည်နာကိုဖြေရှင်းဖို့ကြိုးပမ်းနေကြောင်းနိုဝင်ဘာ3ရက်နေ့ထုတ် DMG သတင်းမှာပေါ်ပြထားပါတယ်ခင်ဗျာ
စစ်ကောင်စီတပ်နဲ့ရိုဟင်ဂျာတပ်လက်တွဲနေတာဥအောင်ခင်သုံးသပ်ခဲ့တာပါအခုတော့ကျမ်းမာရေးကဏ္ဍပါအသင့်စားကုန်ဆိုင်ရာအန္တရာယ်ကိုပြောထားပါတယ်အမေရိကန်ကိုတရားမဝင်ဝင်လာတဲ့မြန်မာစားကုန်တချို့သတိပေးခံရခြင်းဒီစားကုန်ပိုးဝင်ပြီးနေမကောင်းဖြစ်နိုင်တာကိုသိထားသင့်တယ်လို့အာဟာရပညာရှင်တွေကပြောပါတယ်ဘလို့နေမကောင်းတာတွေဖြစ်နိုင်ပြီးဘလို့တတိထားသင်ပါလေဒီကြောင်နီယောက်မြို့ကအစာအာဟာရပညာရှင်ပမောက္ခဒေါက်တာခင်မာချိုကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ Okay ပမောက္ခဒေါက်တာခင်မာချိုခင်ဗျာကျွန်တော်တို့အသင်စားကုန်တွေဒွေးရနေခင်ရေတတိပြဖို့မကြာခင်ကအမေရိကန်ကိုမြန်မာကနေတရားဝင်တင်သွင်းတာမဟုတ်တာအတွက်မြန်မာစားကုန်တချို့ကိုတတိပေးစာထွက်လာပြီးဒီအမေရိကန်ရောက်စားသုံးသူတွေဘလို့စားတဲ့လှုပ်ဆောင်တင်တာနဲ့နောက်အမေရိကန်မှာအပြင်ပေါ့နော်အားလုံးအတွက်ဒီအသင်စားကုန်တွေနဲ့ပတ်သက်ပြီးသတိထားကြည့်ရှုစစ်ဆေးစရာတချို့ကိုပြီးခဲ့တဲ့ပတ်တွေကပြောပြီးမှဒီတစ်ပတ်တော့ဆရာမကြီးနောက်ထပ်သတိထားတဲ့ဒီအသင်စားကုန်ဆိုင်ရာအန္တရာယ်ရှိနိုင်တာကိုဆက်ပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာမကြီ
းဒီမှာလူတွေအကုန်လုံးကြိုက်ကြအစင်းသင်းလောက်ထားတဲ့စက်သားအမျိုးစုံပေါ့နော်ဆိုဒါမျိုးလေးတွေဆိုလို့ရှိရင်လေအများအားbacteria တွေ virus တွေ parasites တွေ fungus လို့ပြောတဲ့သာမန်မျက်စိနဲ့မမြင်နိုင်တဲ့ microorganism တွေကတစ်ခုခုသူ့မှာ infection ဖြစ်နေပြီဆိုရင်ဒီကောင်ဒီ safety မဖြစ်တော့ဘူးဒါမျိုးဆိုလို့ရှိရင်ချက်ချင်းလုံးဝရောင်းဝယ်မရှိသလိုဒါစားသုံးသူအနေနဲ့လည်းမစားသင့်တော့တဲ့အထက်မှာပါပါတယ်အဲ့တော့ဘာလို့လဲဆိုတော့ကျမတို့ကမြန်မာလူမျိုးတွေဆိုအထူးသဖြင့်နှမျောတတ်တယ်စားပြီးလို့ရှိရင်ဝင်သွားတာလောက်ခေါင်းမူးတာလောက်bite အောင်တာလောက်ကိုရောဂါဖြစ်တယ်လို့မထင်တတ်ကြဘူ
းဟုတ်ကဲ့ဆရာမကြီးအဲ့တော့အခုလိုဒီအစားအသောက်အန္တရာယ်တစ်ခုခုဖြစ်နေတာဘောနော်စားမိလိုက်ရင်နောက်ထပ်ရောဒီသတိပြုတဲ့လက္ခဏာတွေရှိသေးလားဆရာမကြီ
းဟုတ်ကဲ့ရှင်စားလိုက်လို့ပြည့်ရင်ပြည့်ကြကြကြီးဖြစ်သွားတယ်ရင်ပတ်ကြီးတင်းသွားတယ်ခေါင်းကြီးကအီလေးလေးဖြစ်သွားတယ်ဘိုက်နာတယ်ဝင်းသွားတယ်တွေးလေးပါလိုက်တယ်ဒီလိုပဲအမှုမဲ့အမှတ်မဲ့နေကြတယ်တကယ်တမ်းကတော့ကိုစားလိုက်တဲ့အစားအသောက်ကနေပြီးတော့ food borne illness လို့ပြောတယ်အဲ့ဒီထက်မှတစ်ခုခုကပုံမှန်မဟုတ်တော့ဘူးဒါကြောင့်ကိုက food borne illness ဆိုအစားအသောက်ကြောင့်ဖြစ်တဲ့ယောဂါကိုခန္ဓာကိုယ်မှာဖြစ်နေပြီဆိုဒါလေးကိုဂရုမစိုက်ဘူးဆိုရင်အဲ့ဒါလေးကနေခန္ဓာကိုယ်အတွင်းမှာတာမန်မျက်စိနဲ့မမြင်နိုင်တဲ့အင်္ဂါအစိတ်ပိုင်းတွေအကုန်လုံးကိုတစားတစိုက်တွားပြီးတော့ထိရောက်ပြီးတော့နောက်ဆုံးမှာ အသက်အန္တရာယ်ပါဆုံးရှုံးစေနိုင်လောက်တဲ့ဒီအန္တရာယ်ရှိတဲ့ risk factors တွေဖြစ်တယ်ဆိုတာဒါကျွန်မတို့သုတေသနတွေးရှိချက်တွေအရာတွေးထားတယ
်ဟုတ်ကဲ့ဆရာမအဲ့ဒီအတွက်ဘယ်လိုအကြံပြုချင်လဲဆရာမ
ဒါကြောင့်ကျွန်မတို့စားသုံးသူအနေနဲ့အများကိုစားတဲ့အစားအသောက်တွေကယူဆိုင်စေခြင်းနဲ့ buy one get one free ဆိုပြီးတော့ပုံမှန်အားဖြင့် supermarket တွေကဒိတ်နီးနေတာတွေကိုခြားရောင်းလို့ရှိရင်ကယူဆိုင်ပြီးတော့ဝယ်စားစေခြင်းနဲ့တစ်ခုဝယ်ရင်တစ်ခုအလကားရတယ်ဆိုပေမဲ့ကိုကဒီအစားအသောက်ကိုဝယ်ပြီးတော့နောက်နှစ်ရက်အတွင်းမှာစားမှာလားနောက်သုံးရက်အတွင်းမှာစားမှာလားဒိတ်ကမှသုံးရက်ပဲရှိတော့တယ်ဒိတ်ကမှတစ်ပတ်ပဲရှိတော့တယ်ဒီရက်အတွင်းမှာမစားနိုင်ပဲနဲ့ဈေးပေါ်တယ်အလကားရတယ်ဆိုဝယ်ထားလိုက်ရင်ဒါကို့အမှားဆိုအဲ့တော့အမြဲတမ်း food safety လို့ပြောတဲ့အန္တရာယ်ကင်းတဲ့အစားအသောက်တို့စားဖို့ဆိုရင်စားသုံးသူဘက်ကလည်းလိုက်နာရမယ်ဒါအသိပညာဗဟုသုတပြီးရင်လိုက်နာကျင့်သုံးမှုစီမံစည်းကမ်းတွေအများကြီးလိုပါတယ်လို့
ဟုတ်ကဲ့ဆရာမအဲ့တော့မကြာခင်ကဒီအမေရိကန်ကိုမြန်မာကနေတရားဝင်တင်သွင်းလာတာမဟုတ်ဘူးလို့သတိပေးတာကရောအခုလို့စုံရတဲ့အနေအထားမျိုးရှိလားဆင်မ
။ဟုတ်ကဲ့ရှင်။အဲ့တော့ကျမတို့အခုဒီဖြစ်တဲ့ကိစ္စလေးမှဆိုရင်ဒါကျမစိတ်ထဲအထင်တော့ဒါတိတိလေးပဲရှိပါသေးတယ်။ဘာဖြစ်လို့လဲဆိုရင်ဒီမိတ်ဆွေအပေါင်းအသင်းတွေတင်ကြတဲ့အော်တရင်အချက်လက်ဒီ Facebook မှာဆိုရင်ဟာမြန်မာပြည်ကတော့လောက်ဥတွေအတွဲလိုက်ကြီးပါလာတာအရင်စားကောင်းတာပဲမင်းတို့မြန်မာပြည်တော်မရအောင်ငါတို့အမေရိကန်မှာငါတလောက်ဥအတွဲလိုက်ကြီးစားနေရတယ်ကျမလေးရင်းနေကိုတုံဝအဲ့အတန်ကြီးကြားတဲ့အချိန်မျိုးမှာလေအဲ့တော့ဒါဥမာပြောပြတာပေါ့နော်အခုလိုမျိုးစီမင်းစည်းကမ်းနဲ့မြန်မာပြည်ကဒီမိပေါ့မိအသားဆိုတော့ကြက်သားပါမယ်ဝက်သားပါမယ်သိုးသားစိတ်သားအမဲသားအစားရှိခြင်းအသားပေါင်းစုံရဲ့ poultry လို့ပြောတဲ့ကြက်သားပါမယ်ကြက်စင်သားတော့သိမရှိဘူးပေါ့နော်နောက်ဗဲသားပေါ့
ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဒီအသားငါးတွေကိုမြန်မာကနေအမေရိကန်ကိုတင်သွင်းတာမှာဘလို့တတိထားရမှာရှိထားလဲဆရာမကြီ
းဒါပြန်တဲ့တော်ဝါးတွေမှန်သမျှ poultry ဆိုတော့သူတို့တဲ့ဟာတွေအကုန်လုံးကိုဒီအမေရိကန်နိုင်ငံရဲ့တရားဝင်တင်သွင်းခွင့်မရှိဘူးလို့ဒီလိုမျိုးစီမင်းစည်းကမ်းတွေချမှတ်ထားတဲ့အခါကျတော့ကျမတို့မြန်မာပြည်ကခုနဒီပြက်သားဘဲသားတို့လို poultry နဲ့တခြားအသားမျိုးစုံဖြစ်တဲ့မိတွေနဲ့ပတ်သက်တဲ့ဓာတ်တွေကိုထည့်သွင်းပြီးလုပ်ထားတဲ့အစားအသောက်မှန်သမျှကိုကျမတို့ဒီ United States American နိုင်ငံကြီးကိုတင်သွင်းတယ်ဆိုလို့ရှိရင်တော့ဒါစီမင်းစည်းကမ်းဥပဒေအရသူတို့ရဲ့ food safety လို့ပြောတဲ့အန္တရာယ်ကင်းတဲ့အစားအသောက်ကစံချိန်စံညွှန်းနဲ့မကိုက်ညီပါဘူးမကိုက်ညီတဲ့အတွက်ကျမတို့ကဒါတင်ခွင့်မရှိဘူးလို့ဒါသူတို့ကဒီလိုသတ်မှတ်ဆုံးဖြတ်ထားတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာမြန်မာကနေလူကျုံတည်လာတာမျိုးအတွက်ရောဘလို့သတိပြုဖို့အကြံပေးခြင်းလဲဆရာမလေး
အဲ့တော့ပုံမှန်အားဖြင့်ကျမတို့မြန်မာပြည်နဲ့အမေရိကန်နိုင်ငံကြီးရဲ့စတိတ်မျိုးစုံကိုအသွားပြန်လုပ်နေကြတဲ့မိသားစုတွေရှိပါတယ်အဲ့တော့ကိုမိသားစုကိုတိုင်းပြည်ကအလုံးပြည့်ထက်သေးလိုက်တဲ့အစားအသောက်တွေရှိကြပါတယ်အဲ့တော့ဒီအစားအသောက်တွေယူလာတဲ့နေရာမှာဥမာအားဖြင့်ငကြီးတို့ငခုတို့ကိုဟိုကြက်တိုက်ထားတဲ့ငကြီးကြက်တိုက်ကလေးတွေငခုလေးတို့အကျော်ကျော်ပြီးတော့ငရုတ်သီးလေးနဲ့ပြန်နှက်ထားတာမျိုးလေးတွေနောက်တစ်ခါငပြားကြီးကျော်လို့ကျော်ပေးလိုက်တာလေးတွေနောက်ကငနှက်မွေတို့ငနှုတ်မွေတို့လုပ်ပေးလိုက်တာမျိုးလေးတွေဆိုဒါမျိုးလေးတွေကိုတူးချင်းတယောက်ချင်းကလင်းမြန်နဲ့လာတဲ့အခါကျတော့ဒါမျိုးလေးတွေဟို vacuum package လေးနဲ့လုပ်ပြီးယူလာတတ်ကြပါတယ်ဒါမျိုးတွေကလည်းအခုလို့စုံစမ်းစစ်ဆေးလို့အခုလို့ case ဖြစ်သွားတဲ့အချင်းဆိုရင်ဒါလေရင်ကွင်းမှာ USDA ကနေ quarantine ဆိုတဲ့ဌာနကနေပြီးတော့သူတို့ဒါမျိုးလေးတွေစစ်လက်စစ်ထားရှိပါတယ်တတိုင်းပြည်ကပြန်လာတာလေမြန်မာပြည်ကပြန်လာတယ်ဆိုရင်လာမအောင်ခဏဒီဘက်ကိုဆိုပြီးတော့အဲဆူကေ့စ်ပေါ့နော်တစ်တားအယူခဏဖွင့်မအောင်ဆိုသူတို့စုံစမ်းစစ်ဆေးတာရှိတယ်ကိုခီးတဲ့တယောက်တွေစားဖို့လေးအထုပ်ကလေးဒီလေးလက်မ6လက်မလောက်အထုပ်ကလေးတွေတစ်ခုနှစ်ခုတည်လာတာမျိုးဆိုရင်တော့သူတို့ခွင့်လွတ်တတ်ပါတယ်နားလည်ပေးတယ်ပေါ့နော်ဒါမှမဟုတ်ရင်ရောင်းဖို့လို့10ဒုတ်လို့ပစ္စည်းတစ်မျိုးအထုပ်50တို့အဲ့လိုပါလာတာမျိုးဆိုရင်တော့အဲခုနသူတို့ရဲ့စီမင်းစည်းကမ်းနဲ့ကိုက်ညီမှုမရှိသေးတဲ့စံချိန်စံညွှန်းမရှိသေးတဲ့အစားအသောက်ကိုကျမတို့ယူလာမိရင်တော့လေရင်ကွင်းမှာနေပြဿနာတက်နိုင်ပါတယ်လို့နော်ဒါရီကဒါအချိန်မီကျမတည်တင်တိထိုက်တဲ့အရာလေးတွေပေါ့နော
်ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီအသင်စားကုန်တွေနဲ့ပတ်သက်ပြီးတော့သတိပြုရမယ့်အနေအထားတွေရှိသေးလားဆရာမ
ဟုတ်ကဲ့အဲ့တော့ကျမတို့ရဲ့ nutrition မှာဆိုလို့ရှိရင်လည်းကျမတို့ patient တို့နေ့တိုင်းဒီအားရရနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာယောဂါတွေနဲ့အခုစီယိုလာသွေးရောလာကြောက်ကတ်လာနှလုံးလာကင်ဆာလာဆိုတဲ့သူတို့ diet plan တွေကျမတို့ဆွဲပေးနေတယ်အဲ့တော့ကျမဆိုကျမ patient တွေလည်းနေ့တိုင်းတွေ့ရတယ်ဒီ virtual ပေါ့ online ကနေပြီးတော့ diet plan တွေဆွဲပေးတယ်အဲ့ဒီမှာဒီစားတဲ့အတောက်တွေအတောက်တွေကိုအမြဲတမ်းမနေ့စာနေ့ကင်းစာညစာတရေစာမှစတနည်းနှစ်ကြိမ်ဒီလိုမျိုးလေးတွေဘလို့စနစ်တကျစားရမယ်ဆိုပြင်ဆင်ပေးတဲ့အထဲမှာတော့မှအခုလို့စားတော့အန္တရာယ်ကင်းရေး food safety ဆိုတာကအမြဲတမ်းထိတ်ဆုံးကနေပါနေတဲ့အတွက်ကျမတို့ကအိုက်ကန်နာကိုအမြဲတမ်းဒီအစားအသောက်ကိုဝယ်ယူတဲ့နေရာမှာတူလောင်ဖြန့်ဖြူးတဲ့နေရာမှာပြီးရင်ပြင်ဆင်ချက်ပြုတ်တဲ့နေရာမှာပုဂံနဲ့ခွက်ထဲဇလုံးနဲ့ကိုထည့်ပြီးစားတဲ့အချိန်အထိအဲ့ဒီအချိန်မှာဒီ food safety လို့ပြောတဲ့အစားအသောက်ကအန္တရာယ်ကင်းရေးကိစ္စတွေအကုန်လုံးကိုခေါင်းထဲမှာထည့်ပြီးတော့တူးချင်းတယောက်ချင်းကနေလိုက်နာကြရပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ အသင်စားကုန်ဆိုင်ရာအန္တရာယ်ကိုကျွန်တော်ပြောပြခဲ့တဲ့ကျမ်းမာရေးကဏ္ဍမှာနောက်ဆက်ကြည့်ရှုခဲ့ရတာပါ။အခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလွှာပါဒီတစ်ပတ်မှာတော့ကိုကန့်တက် MNDA ကစစ်ပွဲကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့ထုတ်ပြန်လာတာ။အဲ့ဒီအချိန်မှာရခိုင်ဘက်တောင်ကုတ်ကရွာကိုတော့လေကြောင်းကပုံကျဲမှုနဲ့စစ်ပေးဆောင်တည်ဆုံဒဏ်ရာရတာနဲ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဘက်မှာတော့ DKBA ကရင်တက်နဲ့ NMSP မွန်မြသစ်ပါတီအကြားစစ်ရေးတင်းမာနေတာအပါအဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်။ဒီစီစဉ်ကတော့FVR လို့တူကခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်တော်သားအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါကျမအမိပါနေဆက်ဒီသားတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောက်မှာနားဆင်ရမှာတွေကတော့လက်ရှိဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွေကိုနိုင်ငံရေးအနည်းနဲ့ဖြေရှင်းဖို့လိုလားတဲ့အကြောင်းကိုကန့်တက်ဖွဲ့ MNDAA ကထုတ်ပြန်ကြေညာလိုက်ပါတယ်ရခိုင်ပြည်တောင်ကုန်းမြို့နယ်တဲကခရိုင်ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စစ်ပီးရှောင်၂ယောက်သေဆုံးပြီးအယောက်20နီးပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်သတင်းလွှာတွေထဲမှာတော့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသမှာဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့မြန်မာပြည်ပါတီ NMSP တို့အကြားစီးရီးတင်းမာမှုတွေဖြစ်ခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟောင်မှရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါလက်ရှိဖြစ်ပေါ်နေတဲ့စီးရီးပဋိပက္ခတွေကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလားကြောင်းကိုကန့်တပ်ဖွဲ့ MNDAA ကဒီဇင်ဘာ3ရက်နေ့မှာထုတ်ပြန်ကြေညာလိုက်ပါတယ်တရုတ်ပြည်သူတမရနိုင်ငံရဲ့ကြားဝင်ဆစ်ဆတ်ဂျိုးပန်းဆောင်ရွက်မှုအောက်မှာတပ်ဆိုင်ရာကိစ္စရပ်တွေကိုတွေ့ဆုံဆွေးနွေးတဲ့နည်းလမ်းနဲ့ဖြည့်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်း MNDAA ကဆိုပါတယ်ကိုကန့်တပ်တွေရောက်တဲ့နေရာမှာပဲရပ်ပြီးစစ်ကောင်စီတပ်တွေကိုစတင်ပစ်ခတ်မှာမဟုတ်ကြောင်းတွေ့ဆုံဆွေးနွေးဖို့ကိုလည်း MNDAA အစ်စ်မြင့်ကိုယ်စားလှယ်အဖွဲ့ကိုဆေလွတ်သွားမှာဖြစ်ကြောင်းဆိုပါတယ် MNDAA အနေနဲ့နိုင်ငံရေးနည်းလမ်းတွေကိုထောက်ခံပေးမယ်လဲမိမိကိုယ်ကိုခုခံကာကွယ်ခွင့်ကိုအရင်တိုင်းဆက်လက်ဆွဲကင်သွားမယ်လို့ဆိုပါတယ်
ဒီတိုင်းပြည်တောင်ကုန်းမြို့နယ်ကခရိုင်ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်စစ်ပီးရှောင်နှစ်ယောက်သေဆုံးပြီးအယောက်20နီးပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တောင်ကုန်းမြို့နယ်ခုနှစ်မိုင်လောက်ပဲဝေးတဲ့ခရိုင်ရွာရဲဒီဇင်ဘာလ3ရက်နေ့ညနေကကျက်တိုက်လေရင်နဲ့ဘုံလေးလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေဆုံးမှုတွေရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်။ရခိုင်ဒေသမှာဆစ်ရှုံးနေတဲ့စစ်ကောင်စီတပ်ကတိုက်ပွဲဖြစ်ပွားတဲ့နေရာတွေအပြင်စစ်ပီးရှောင်တွေအရက်သားတွေနေထိုင်တဲ့နေရာတွေနဲ့ရဲရွာတွေထဲကိုလေကြောင်းကနေတိုက်ခိုက်နေလို့ပြည်သူတွေစိုးရိမ်နေကြပါတယ်လက်ရှိတောင်ကုန်းမြို့ကိုအရခတ်တပ်တော်ရဲ့ကထိန်းချုပ်ထားပြီးစစ်ကောင်စီရဲ့စကားခန်း၅အပြင်လက်အောက်ခံတပ်ရင်းတွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်
ချင်းညီနောင်တပ်ဖွဲ့ကမြို့သိမ်းစစ်စင်ရေးဖော်ဆောင်နေတဲ့မင်းတပ်မြို့နယ်ဖလန်းမြို့မှာတိုက်ပွဲတွေဖြစ်ပွားနေတာတလနေပါရှိတာဖြစ်ပြီးမြို့ပေါ်ကနေရာတချို့ကိုတော့ချင်းတော်လိုင်းရင်တပ်ဖွဲ့တွေကထိန်းချုပ်ထားပြီးဖြစ်ပါတယ်။မင်းတပ်နဲ့ဖလန်းမြို့ကစစ်ကောင်စီအခြေပြုစခန်းတွေကိုနိုဝင်ဘာလ9ရက်နေ့ကစပြီးတပြိုင်နက်တည်းတိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာဒီဇင်ဘာလပထမပတ်အထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။အခုတော့ဖလန်းမြို့ပေါ်ကနေရာတချို့ကိုချင်းညီနောင်တပ်ဖွဲ့ကထိန်းချုပ်ထားနိုင်ပြီးဖြစ်ပေမဲ့စစ်တပ်အမခံခလာရနေ့68တက်ကိုတိမ့်ပိုက်ဖို့ကြံနေသေးတာဖြစ်ပါတယ်။မင်းတပ်မျိုးဖက်မှလည်းချင်းညီနောင်တပ်ဖွဲ့ကအောင်မြင်မှုတချို့ရထားပေမဲ့မြို့ကိုအလုံးစုံထိန်းချုပ်နိုင်တဲ့အခြေအနေတော့မရှိသေးဘူးလို့မင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းရောမန်ကပြောပါတယ်
ကရနီပြည်ဖားဆောင်မြို့မကြစီရေးစစ်ကောင်စီတပ်ကကြံရှိနေတဲ့တပ်စခန်းနှစ်ခုရဲကိုလူဝင်အားလက်နက်အင်အားဖြည့်တင်းနေတဲ့အပြင်မြို့ရဲကိုလည်းလက်နက်ကြီးအပြင်လေကြောင်းတိုက်ခိုက်မှုတွေအဆမတန်သုံးပြီးခုခံတိုက်ခိုက်နေတယ်လို့ကရနီတွန်လိုင်းတပ်တွေကပြောပါတယ်ဖားဆောင်မှာခလာရ134နဲ့ခလာရ135တပ်စခန်းနှစ်ခုကျန်နေပြီးဒီဇင်ဘာလပထမပတ်အထိမသိမ်းပိုက်နိုင်သေးဘူးလို့ဖားဆောင် PDF တာဝန်ရှိသူကပြောပါတယ်လက်ရှိမှာဖားဆောင်ဘက်ကစစ်ကိုပို့ပေးနိုင်တဲ့မြေပြင်လမ်းကြောင်းကိုလေတွန်လိုင်းတက်ဖက်ကပိတ်ထားတာကြောင့်စစ်ကောင်စီတက်ကအဲ့ဒီစခန်းနှစ်ခုရဲလေကြောင်းကတစင်လက်နဲ့နဲ့ရိတ်ခါရီဖြည့်တင်းနေတယ်လို့ဆိုပါတယ်။ဖားဆောင်မြို့ကစစ်ကောင်စီတက်စခန်းတွေကိုပရနီတွန်လိုင်းတက်ပေါင်းစုတွေကအခုနှစ်ဖေဖော်ဝါရီလ29ရက်နေ့မှာစတင်တိုက်ခိုက်ခဲ့ပြီးနောက်ဖားဆောင်မြို့ပေါ်ကနေရာတော်တော်များများကိုသိမ်းပိုက်ထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။
ကချင်ပြည်မြစ်ကြီးနားမြို့နယ်ဝိုင်းမော်မြို့ကိုရောက်ရှိနေတဲ့ရှမ်းစစ်ရှောင်းတွေအတွက်နေထိုင်စားသောက်ရေးအတွက်ကူညီလိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။မြစ်ကြီးနားမြို့ရှိရှမ်းစစ်ရှောင်းအိမ်ထောင်စု4000နီးပါးလောက်နဲ့ဝိုင်းမော်မြို့ရှိအိမ်ထောင်စု200နီးပါးကကူညီထောက်ပံ့ပေးမဲ့သူတွေမရှိလို့ရိတ်ခါလဲခက်ခဲနေတယ်လို့ကူညီပေးနေသူတယောက်ကပြောပါတယ်။ဒီရှမ်းစစ်ပေးရှောင်းတွေကစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားကတိုက်ပွဲတွေကြောင့်2024ခုနှစ်ဖေဖော်ဝါရီလကတည်းကစစ်ဆောင်လာသူတွေဖြစ်ကြပြီးဝိုင်းမော်မြို့နယ်ထဲကအောင်မြင့်တအောင်မြင့်နဲ့ရွှေညောင်ပင်နဲ့နောင်တာလောရွာမြကျင်းနားမြို့နယ်ထဲကတာလောကြီးနဲ့စင်ပေါ်ရွာဖားကမြို့နယ်ထဲကစိတ်မူရွာပန်းဝါရွာချီဖွေနဲ့မိုးမောင်မြို့နယ်ထဲကဒေသခံတွေဖြစ်ကြပါတယ်
။မွန်ပြည်ရေးမြို့ပေါ်ကစက္ကခစစ်ကိုစစ်စင်ရေးကုတ်ကဲမှုဌာနချုပ်စီစီဝေးသွားမဲ့စစ်ကောင်စီရဲ့ကားနှစ်စီးကိုစုံနတာရွာနာမှာရေးဘလူးအဖွဲ့ကကြားဖြတ်တိုက်ခိုက်ခဲ့ရာကြောင့်စစ်တပ်ဘက်ကထိခိုက်ဒေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီဇင်ဘာ3ရက်နေ့မနေ့ကရေးအခြေဆိုင်ခမရ343တပ်ရင်းအနီးမှာတိုက်ခိုက်ခံရတဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်3ယောက်ဒေဆုံးပြီးဒဏ်ရာရသူအများပြားရှိတယ်လို့ရေးဘလူးအဖွဲ့ဘက်ကလည်းရဲဘော်တယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ပြစ်ခတ်မှုဖြစ်ပြီးနောက်အနီးပတ်ဝန်းကျင်မှာရှိတဲ့စစ်ကောင်စီရဲ့အမှန်986 589 343ချီမြန်တပ်ရင်းတွေကနေစုံတာရွာဘက်ကိုလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်ခဲ့ပြီးအမှတ်၈ပြည်ထောင်စုလမ်းမကြီးပေါ်မှာလည်းပိတ်ဆို့စစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါ။ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသမှာ NCA လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့မွန်ပြည်သက်ပါတီ NMSP တို့အကြားနိုဝင်ဘာလကုန်ပိုင်းကအစီအစဉ်တင်မာမှုတွေဖြစ်ခဲ့ကြပါတယ်။ဘလို့မျိုးဖြစ်ခဲ့ကြတာလဲ။တင်မာမှုတွေရဲ့နောက်ဆုံးအခြေအနေကရောဘလို့ရှိနေသလဲ။ရမင်းရစုစည်းတင်ဆက်ထားပါတယ်
။ဖျားသုံးစုဒေသမှာမွန်ပြည်လွတ်မြောက်ရေးတပ်မတော် MRA ဆက်ဆံရေးရုံးတစ်ခုဖွင့်နိုင်ဖို့ကိုဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA တပ်ဖွဲ့ကလုံခြုံရေးပေးရာကနေစစ်ရေးတင်မာခဲ့ကြတာဖြစ်ပါတယ်။တပ်ဖွဲ့ဝင်တွေတွာလာရေးအစဉ်ပြေချောမွေ့စီရေးတက်ကိုဆက်ဆံရေးယုံတယုံမဖြစ်မနေဖွဲ့သွားဖို့ဆက်လက်လှောက်ဆောင်နေတယ်လို့နာမည်မဖော်လိုတဲ့မွန်ပြည်လွတ်မြောက်ရေးတပ်မတော် MRA ဖွဲ့ဝင်တယောက်ကမမသာနဲ့ခုလိုပြောပါဗျာ။အောင
်ကလည်းအလုံးပေါ်ပေါ်ချတ
ယ်။ပြောလို့ရတာကကျွန်တော်တို့ဆက်ဆံရေးယုံကိုဖွင့်နိုင်ဖို့လုပ်နေတယ်။ဘာပဏိပခမှမရှိတော့ဘူးလို့လည်းကျွန်တော်တို့ကမြင်ပါတယ်။ဒီမှာကကရင်နဲ့မို့လက်နဲ့ကင်တွေပဲရှိကြပါတယ်သူတို့အဖွဲ့စည်းတွေနဲ့ကျွန်တော်တို့အတူတူအလုပ်လုပ်ကြရမှာဆိုတော့ရုံးဖွင့်မှုဆက်လက်လှုပ်ဆောင်နေပါတယ
် MRA ဆက်ဆံရေးရုံးဖွင့်တာကောက်ကွက်စရာအကြောင်းမရှိပေမဲ့မွန်ပြည်တစ်ပါတီထိုင်းချုံနယ်မြေမှာဖွင့်ရင်တော့ပြဿနာရှိနိုင်တယ်လို့မွန်ပြည်ကာကွယ်ရေးတပ် MSDA ဥက္ကဋ္ဌဒေါက်တာတေမွန်ချန်းကပြောပါတယ
်ဖျားသုံးစုမြို့ပေါ်မှာ MRAအတော့ဆက်ဆံရေးယုံဖွေတာမိမိတို့မွန်လက်နဲ့ကင်ပဲအဖို့ရစည်းကမ်းမှကောက်ွက်စရာအကြောင်းမရှိဘူး။ဘာပြဿနာမှမရှိဘူး။အဓိကပြဿနာက DKPA ကသူများနေမြေကိုကျူးကျော်ရန်စပြီး NAA တော့သူများနေမြေမှာယုံဖွေပေးတာကဥပဒနာပါ
။ဒီကိစ္စနဲ့ပတ်သက်ပြီးနာမည်မဖော်လိုတဲ့မွန်ဒေသစစ်ရေးနိုင်ငံရေးလက်လာသူကတော့ MLA တပ်ဖွဲ့ဟာမွန်ပြည်နယ်တိုင်းပင်ခံကောင်စီ MSCC လက်အောက်ခံဖြစ်နေတာကြောင့်မွန်ပြည်ဖက်ဒရယ်ကောင်စီ MSFC နဲ့အပြိုင်ဆိုင်ဖြစ်နေတယ်လို့မွန်ဘာသာနဲ့ခုလိုပြောပါဗျာ။အတိတ
်တပောက်ကင်းလို့မွန် MSR
ကိုအရင်က MSR တပ်ဖွဲ့စုပြီး NLD ယူတွေမွန်တပိုင်းပမာတပိုင်းလူငယ်တွေပါဝင်ခဲ့တယ်။အဲ့ဒီတပ်ပြတ်သွားပြီး MLA ကိုဖက်စီတယ်။ NLD မှာ MSCC ဖက်စီထားတာရှိတယ်။ MLA ကိုသူတို့လက်အောက်ခံတပ်ဖွဲ့လို့ဆိုပါတယ်။ MSCC နဲ့ MSFC လူကအပြိုင်ဆိုင်ဖြစ်နေကြတယ်။မွန်ပြည်ဖက်ဒရယ်ကောင်စီ MSFC လက်အောက်မှာ MSRF နဲ့ MSDF တပ်ဖွဲ့တွေရှိပါတယ်။
ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့မှာမွန်ပြည်တပ်ပါတီထိန်းချုပ်နိုင်ပြီးဂျပန်ရေတွင်းသွားတဲ့လမ်းပေါ်မှာကျူးကျော်ပြီး DKBA တပ်ဖွဲ့ဝင်တွေခိုက်ချလာတာကြောင့်မွန်ပြည်တပ်ပါတီတပ်ဖွဲ့နဲ့စစ်ရေးတင်းမာခဲ့ကြပါတယ်။၃ရက်လောက်အကြာမှာတော့ဂိုက်စခန်းတည်ဆောက်မှုကြောင့်စစ်ရေးတင်းမာခဲ့တဲ့ NNSP နဲ့ DKBA တို့ဟာနှစ်ဖက်သက်တွေပြန်ဆောက်ဖို့ကိုတဘောတူညီမှုရရှိခဲ့တယ်လို့မွန်သတင်းဌာနတွေကဖော်ပြကြပါတယ်။
ရှင်းပြည်ဟာခါနဲ့ထန်တလန်မြို့ကြကအစီရေးအရာအေးပါတဲ့စစ်ကောင်စီရဲ့စခန်း၄ခုကိုရှင်းလန်းကောင်စီချင်းပြည်အစိုးရပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ကြပြီးစစ်တပ်ဘက်ကတရင်မူ၂ယောက်အရာရှိ၅ယောက်အပါအဝင်အယောက်30လောက်သေဆုံးခဲ့ပါတယ်။ကိုရော့ဘက်ကစုစည်းပေးထားပါတယ်။
ချင်းပြည်မြောက်ပိုင်းဟာခါမြို့နယ်ထန်တလာမြို့ကြားကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်ချင်းပြည်စုရပူးပေါင်းတပ်ဖွဲ့တွေကဂျယ်ရီကိုစစ်စင်ရေးဆိုတဲ့နာမည်နဲ့နိုဝင်ဘာလ22ရက်နေ့ကစလို့စစ်ကောင်စီရဲ့စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဒီစစ်စင်ရေးကာလမှာရောဘတ်ဇုံစခန်း၊ပြည်မြချောင်းစခန်း၊ပုံပူပေါ်နာစခန်း၊ပွိုင်တုံးစခန်းတို့ကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြားကနေသိမ်းပိုက်နိုင်ခဲ့တာလို့ချင်းမြို့သားတဦးစီအန်အက်ဖ်စီအန်နဲ့ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ
်။ဒီစခန်းလေးခုပေါ့နော်ကျွန်တော်တို့ဒီစစ်စင်ရေးကနိုဝင်ဘာ22ရက်နေ့ကနေစတဲ့စစ်စင်ရေးဖြစ်တဲ့ဒီနေ့ဖြစ်နေတယ်ပေါ့အဓိကတော့ဒီဟာခါနှုတ်နေတဲ့ကစခန်းချက်ခုရဲ့ပြီးတော့ထန်တလာစိုက်ဖက်ကစခန်းရဲ့ချက်ခုရဲ့အားလုံးက၄ခုပေါ့စသဖြင့်ကျွန်တော်တို့တိတ်ဆိတ်နိုင်ခဲ့တယ်ပေါ့တဲ့ဒီမှာအခုချိန်လဲတိုက်ပွဲရတော့ဟိုမပြေသေးဘူးပေါ့ဆက်လက်ပြီးတော့ဖြစ်နေပါတယ်အဓိကကျွန်တော်ဘက်ကဒီ Jet Fighter ကိုအားကိုပြီးတော့ဒီကလည်းဒီလိုကျွန်တော်တို့ကိုတိုက်ခိုက်သွားတာဖြစ်တယ်ပေါ့နော်
ဟာကာထန်တလန်ကြားမှာရှိတဲ့စစ်ကောင်စီရဲ့ point 3စခန်းကုန်းကိုတော့ချင်းပြည်စုရတပ်ဖွဲ့တွေကနိုဝင်ဘာလ25ရက်နေ့ကသိမ်းပိုက်ခဲ့တာဖြစ်ပါတယ်။အခုသိမ်းပိုက်ထားတဲ့ဟာကာနဲ့ထန်တလန်ကြားကစခန်းတွေဟာစစ်ရေးအရာအရေးပါတဲ့စခန်းတွေဖြစ်ပြီးဟာကာထန်တလန်ကြားမှာတပ်စခန်းနှစ်ခုကျန်ရှိနေသေးတယ်လို့ slide ထက်နေကပြောပါတယ
်။အခပြီးကကုန်းနဲ့နေရဆိုတော့အငြင်းရန်ထန်တလန်ကို၈ခုပုံလာနိုင်တဲ့လမ်းကြောင်းကြီးပေါ်မှာရှိနေတယ်ဖြစ်တယ်။နောက်ပြီးတော့ဒီထန်တလာနဲ့ဟာခါနဲ့ဟိုအဲဒီကြားကလမ်းကြောင်းတွေတော်လို့ထိနေတယ်ဆိုရင်တော့အဲဒီကနဲ့ကုန်းကြောင်းရပြီးလို့သူ့အတွက်တော်လာမှုတွေပါတယ်အရှင်ပြေတော့အဲဒီမှာအဓိကကြားတယ်လို့ပြီးတော့ဟာခါမြို့ဟာအကဲစီရရမြို့ဟာကြားတယ်လို့ကျွန်တော်တို့ဒီပူပေါင်းတပ်ဖွဲ့တွေအတွက်လက်ငတာမှာစီရရအဓိကကြားတဲ့လမ်းကြောင်းဒီပေါ်မှာရှိတဲ့စခန်းတွေပေါ့နော်
တိုက်ပွဲထဲမှာစစ်သုံးပန်းအယောက်20ကိုလည်းချင်းပြည်အစိုးရတပ်ကဖမ်းဆီးခဲ့ပြီးလက်နက်ကြီးလက်နက်ငယ်အလက်ပေါင်း50ကျော်ပါဝင်ကြည်စံတဲ့ခင်းရန်အများပြားကိုလည်းချင်းပြည်အစိုးရတပ်ကသိမ်းဆည်းရမိခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်လက်ရှိဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လိုလားကြောင်းကိုကန်တပ်ဖွဲ့ MNDAA ကထုတ်ပြန်ကြေညာလိုက်ပါတယ်ရခိုင်ပြည်တောင်ကုန်းမြို့နယ်ထဲကခရိုင်ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်စစ်ဘေးရှောင်၂ယောက်သေဆုံးပြီးအယောက်20နီးပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ
်သတင်းရှင်တွေအခုနားဆင်နေကြတာကတော့နယ်စပ်ဒီသားတိုင်းသားသတင်းတော့တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းပြည်သတင်းတော့ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါ
ကိုကန်တက်ကစစ်ပွဲကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းမယ်လို့ထုတ်ပြန်လာတာအပါအဝင်တိုင်းသတင်းလာပါအခုတော့ VO ရဲ့ကြာတာရင်းညအစည်းအဝေးဆုံးမသက်ခင်သတင်းအချင်းချုပ်မတ်စုမြတ်ဘုံပြောပြပေးပါအောင်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဆေးရုံချုပ်ရေးထုတ်ပြန်ခဲ့တဲ့သမရရွန်ဆုပ်ရိုးကိုလွတ်တော်မှာတရားစွဲတဲ့မတဲ့ဒီအတိုက်ခံပါတီကတင်သွင်းတဲ့အဆိုကိုထောက်ခံမှာမဟုတ်ဘူးလို့အာဏာရပါတီကောင်းဆောင်ကပြောကြားလိုက်ပါတယ်။သမရရွန်ရဲ့လောက်ရအပေါ်သူအန်အော်တုံ့လှုပ်ခဲ့ရကြောင်းနဲ့သမရကိုပါတီကနေနှုတ်ထွက်ဖို့သူပြောခဲ့တယ်လို့အာဏာရ People's Power Party ကောင်းဆောင်ကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့တာပါ။တစ်ချိန်တည်းမှာပဲဒီလွတ်တော်ကိုစတက်တွေဆေးလွတ်ဖို့အရင်ကာကွယ်ရေးဝန်ကြီးကင်မြုံဟျွန်းကအမိန်ပေးခဲ့တယ်လို့ဒီကာကွယ်ဒုဝန်ကြီးကင်ဆောင်ခိုးကဒီကနေ့လွှတ်တော်ကြားနာပွဲမှာပြောပါတယ်စရုပ်ချုပ်ရေးဦးဆောင်အကောင့်ထဲဖော်ရမဲ့တမူးကြီးအဖြစ်တမရရွန်းတာဝန်ပေးခဲ့တဲ့ကြီးတဲ့ဦးစည်းချုပ်ဗိုလ်ချုပ်ကြီးပါကန်စုကလည်းလွှတ်တော်ကိုတက်တွေဆေးလွှတ်တာသူမသိဘူးလို့လွှတ်တော်အမတ်တွေရဲ့အမေးကိုဒီကနေ့ဖြေကြားခဲ့ပါတယ်ဂါဇာကမ်းမြောင်ဒေသမှာတော့အစ္စရေးကလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ Amnesty International အဖွဲ့နယ်လူခွင့်အဖွဲ့ကြီးကဒီအစီရင်ခံစာထုတ်ပြန်ဆွဆွဲတာဟာအလိမ်ညာတွေကိုအခြေခံထားတဲ့အစီရင်ခံစာဖြစ်တယ်ဆိုပြီးတော့အစ္စရေးဘက်ကတုံ့ပြန်လိုက်ပါတယ်။အစအဆုံးမှားယွင်းတဲ့အစီရင်ခံစာဖြစ်တယ်လို့ပြောပြီးတော့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကိုလည်းအင်မတန်မှစိတ်ပျက်စရာကောင်းတဲ့ယူသွနေတဲ့အဖွဲ့အစည်းဖြစ်တယ်လို့ပြင်းထန်တဲ့သုံးနှုန်းတွေသုံးပြီးတော့ဝေဖန်လိုက်ပါတယ်။2023အောက်တိုဘာ9ရက်ကစပြီးတော့ဒီ6လကြာလေ့လာပြီး Amnesty International အဖွဲ့ထုတ်ပြန်တဲ့စာမျက်နှာ300နီးပါးပါအစီရင်ခံစာမှာအစ္စရေးနဲ့ဒီအစ္စရေးစစ်တပ်ဟာကုလသမဂ္ဂကအတိတ်ပဲဖွဲ့ဆိုထားတဲ့လူမျိုးတုံးစီခြင်းနဲ့ရည်ရွယ်ချက်နဲ့ဖျက်ဆီးတပ်ဖြတ်မှုတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့လောက်ရက်တွေကိုအစီရင်ခံစာထုတ်ပြန်ပြီးတော့ဖော်ပြထားပါတယ်။ထိုင်ဝမ်ရင်းနဲ့ပတ်သက်လို့အမေရိကန်အနေနဲ့ဒီအမြင်မှားစေတဲ့လောက်ရက်တွေလုပ်နေတာရပ်ပါဆိုပြီးတော့တရုတ်ကတိုက်တွန်းလိုက်ပါတယ်။ထိုင်ဝမ်သမ္မတလိုင်ချင်တန်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်တို့ဆက်သွယ်စကားပြောခဲ့ကြတယ်လို့ထိုင်ဝမ်သမ္မတရုံးကဒီကနေ့သတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့စီးမကြော်ပါနဲ့လို့တရုတ်နိုင်ငံသားကြီးပြောခွင့်ရကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ရှင
်။ကျေးဇူးပါမဆုမြတ်မင်းကြီးအခုလိုသတင်းအချင်းချင်းပြီးမှာတော့ VO ရဲ့ကြက်တာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကတော့ကိုစော်မူကျော်နဲ့ကိုစံကျော်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Andrew Day William နဲ့ TN1 တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုထူပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနိုင်နဲ့ညဖြစ်ကြပါစေခင
This program has come to you from the Voice of